တိလကိုတမာတိကိုပညာကိုဝိမု ക്തി ကိုဝိမု ക്തി ညာနာတတနာဂုံတို့နဲ့ပြည့်စုံတော်မူသောဖရာတရားတန်ခါယရနာမြတ်သုံးမအပေါင်းတို့ကိုအယောတိအလီအမြလက်စုံမူ၍ရှိခိုးပူဇော်ဖူမြောမန်လျောကတော်လိုက်ကြရာချင်းတည်ဟူသောစေတနာတရားပနာမကုတုကံစေတနာတရဏဂုံ၃ပါးနှင့်တကားအင်္ဂါ၈ပါးနှင့်ပြည့်စုံသည့်တိလတော်မြတ်ကိုခံယူခြင်းသုံးဆောက်တည်ကြရာချင်းတည်ဟူသောတိလကောမှုကုတုကံစေတနာတတိပဋ္ဌာန်တရားကိုရှုမှတ်ပွားများအထောက်ကြရာချင်းတည်ဟူသောဘာဝနာကုတုကံစေတနာဤသို့ပေါအာညာဉ္ဇောကုတုကံစေတနာဖြာပြတို့ကြောင့်တတ္ထာတိလသုတ္တသာကပညာဟိရိဘုဒ္ဓပတိဟုသောသူတော်ကောင်းဥစ္စာရတနာခုနှစ်ပါးသို့နှင့်ကြည်ဆုံးကြကုန်သည်တာဖြစ်ကြ၍အဆုံးဆုံးသောဘဝနောက်ကာလ၌မိမိတို့ဒီအလိုရှိကြနှစ်သိမ့်တောင်းတအပ်သောအရဟတမေအဟာတဖို့နိဗ္ဗာန်ကိုရလွယ်ရောက်လွယ်မျက်မှောက်ပြုလွယ်နိုင်ကြသည်ကိုထေရဖာစေကုန်တည်အနာပါနာကမ္မထံတရားရှုမှတ်နည်းကိုဆက်လက်ပြီးတော့နာယူမှတ်သားကြရမှာဖြစ်ပါလေ အနာပါနာကမ္မထံတရားရှုမှတ်ပွားများအထုတ်တည်ပါဣတ္တေခြင်းငါလွဲပြီးတော့ကျန်တဲ့အချိန်အားလုံးအနာပါနာကမ္မထံတရားကိုရှုမှတ်ပွားများအထုံကြရမှာဖြစ်ပါလေ ဒီထွက်လေဝင်လေအာနာပါနကမ္မထံတရားဟာယောဂီတို့ကတတိထားပြီးတော့မမဖဲနေရင်လေဒီထွက်လေဝင်လေတရားကဖြစ်နေတာပဲတော့ဒီထွက်လေဝင်လေကတည်သွားတဲ့ပုဂ္ဂိုလ်ရှင်၌ခိမ့်တဲ့ပုဂ္ဂိုလ်အမိဝမ်းတိုင်း၌ခိမ့်တဲ့ပုဂ္ဂိုလ်ဤတော်ရသမပဝင်စားတဲ့ပုဂ္ဂိုလ်ဟလသမပဝင်စားတဲ့ပုဂ္ဂိုလ်အဋ္ဌဉ္ဇတပြင်မှာ အရူပဓမ္မအဲ့ဒီပုဂ္ဂိုလ်တွေကလွဲပြီးတော့ကျန်တဲ့ပုဂ္ဂိုလ်တွေဟာထွက်လေဝင်လေဖြစ်ကြပါတယ်အတေဆုံးသွားတဲ့ပုဂ္ဂိုလ်လည်းပါတယ်တော့အဲ့တော့ဒီထွက်လေဝင်လေကလူတိုင်းလူတိုင်းမှာရှိနေတယ်ဖြစ်နေတယ်ရှိနေဖြစ်နေတယ်ဒီထွက်လေဝင်လေကိုသတိထားပြီးတော့မှတ်လိုက်ရင်ကမ္မထာအာထုတ်ပြီးတာဖြစ်သွားတယ်ကမ္မထာအာယုန်နမိတ်တိဒ္ဓရှားတရားလဲမလိုပါဘူးလူတိုင်းလူတိုင်းမှာထွက်လေဝင်လေဖြစ်ကြတယ်ဟုတ်အဲ့တော့ယောဂီတို့ဒီတချို့နေစေနေစေမိမိတို့စာဝနေရေးအတွက်အလုံးလုံးကြရပါလေအလုံးလုံးတော့တစ်ခါတစ်ခါယုံသွားရတယ်တစ်ခါတစ်ခါမိမိတို့ဈေးရောက်ရင်ဈေးဆိုင်သွားရတယ်အဲ့ဒီလိုသွားတဲ့အခါမျိုးတွေမှာယောဂီတို့ကသာသီဝအောင်မှာစိတ်ကိုငြိမ်သက်စွာထားရှိပြီးတော့ထွက်လေဝင်လေတို့ကိုမှတ်ပြီးတော့တွားရင်ကမ္မထံတရားအထုတ်ပြီးသားနဲ့ဖြစ်သွားတယ်ဒီနေ့တို့ယုံသွားခြင်းကြည့်ဆိုင်သွားခြင်းကိစ္စလေပြီးသွားတယ်ဟုတ်အကျိုးနှမျိုးရတယ်ပေါ့တခါယုံရောက်ကြည့်ဆိုင်ရောက်တဲ့ခါမှလည်းအာနာပါနကမ္မထံတရားကိုမှတ်ပြီးတော့ယုံအလုံးကြည့်ဆိုင်မှာရှိတဲ့အလုပ်တွေလုပ်တဲ့ခါယုံအလုံးကြည့်ဆိုင်အလုတ်ကိစ္စများလည်းပြီးသွားတယ်။အာနာပါနသမထံတရားအထုတ်ခြင်းကိစ္စလည်းပြီးဆုံးသွားတယ်။အကျိုးနှစ်မျိုးရတယ်ဟုတ်။အဲ့တော့အဲ့ဒီလိုမှတ်တော့ဘာအကျိုးများရသလဲ။ဘာအကျိုးကျေးဇူးတွေဖြစ်သလဲ။ယောဂီတို့ကမေးစရာရှိတယ်သာကျူကျေစုရသလဲဆိုရင်ယောဂီတို့ခန္ဓာကိုယ်ထဲမှာလောဘဒေါသမောဟစတဲ့ကိလေသာတွေကင်းပြီးတော့စိတ်ရဲ့ငြိမ်အေးခြင်းကိုယ်ရဲ့ငြိမ်အေးခြင်းစိတ်ရဲ့ချမ်းသာခြင်းစိတ်ရဲ့ကိုယ်ရဲ့ချမ်းသာခြင်းသိရဲ့ပေါ်ပါခြင်းကိုရဲ့ပေါ်ပါခြင်းဒီအကျိုးတရားတွေဟာလက်ငင်းရလာတယ်ဘုရားယောဂီတို့အဲ့ဒါဟုတ်မဟုတ်ဆိုတာနဲ့မိမိတို့ကိုယ်တိုင်တစ်တိုင်းမှမှကြင်ကြည့်ပါကိုယ်ကိုယ်တိုင်ကြင်ကြည့်တဲ့အခါဒီအကျိုးတရားရတာတွေ့လာပါလိမ့်မယ်နေစဉ်နေစဉ်ဒီသာနာပါနာသမထံတရားကိုရှုမှတ်ပြီးတော့အလုံးလုံးရင်အမှားအယွင်းဆိုတာမရှိပါဘူးဉာဏ်နေရထက်လာတယ်မိမိတို့အလုံးတစ်ခုလုံးတော့မယ်ဆိုရင်ချက်ချင်းဒီအလုံးဟာလုံးတဲ့မလုံးတဲ့ဆုံးဖြတ်ချက်ချနိုင်လာတယ်။ဒ ဒီလုံငါဟာမိမိအတွက်အကျိုးရှိမရှိဆိုတာလည်းသိလာတယ်ချက်ချင်းမိမိတို့စိတ်ကိုဆုံးဖြတ်ချက်ချနိုင်လာတဲ့အခါမှာအမှားအယွင်အတိတ်အဆောင်ဆိုတာဘာမှမရှိတော့ဘူးဒါလို့ဖြစ်လာတယ်ဒါလောကီအလုပ်တွေလုပ်တဲ့ပုဂ္ဂိုလ်တွေအာနာပါနသမထမှတ်ပြီးတော့ယောဂီတို့တစ်နေ့နှစ်နေ့လောက်အလုပ်လုပ်ကြည့်ပါယောဂီတို့ထူးထူးခြားခြားအကျိုးပေးတာတွေ့ရပါလိမ့်မယ်ဒီလောကုတ္တရာတရားတွေကျင့်သုံးတဲ့အခါမှာလေဒီအာနာပါနကမ္မထံတရားဟာဝိပဿနာဉာဏ်မဲ့ဉာဏ်ဘုံဉာဏ်ရရှိဖို့အထောက်အကူပြုတဲ့အားကြီးတဲ့အားကောင်းတဲ့ကမ္မထံဖြစ်ပါလေ။ဒါကြောင့်အားကြီးအားကောင်းတဲ့ကမ္မထံတရားဖြစ်ရတယ်လို့ယောဂီတို့ကမေးကြရရှိတယ်ဒီအာနာပါနကမ္မထံတရားရှုမှတ်တဲ့အခါခန္ဓာကိုယ်ထဲမှာလောဘဒေါသမောဟစတဲ့ကိလေသာတွေတန့်စင်သွားပြီစိတ်ကြောင့်ဖြစ်တဲ့စိတ်တစားရုပ်တွေကြီးလင်တောက်ပလာပြီစိတ်ကလည်းကြည်လင်တောက်ပလာပြီဆိုတဲ့အခါအာလပါဏပရိပါကနမိတ်အလင်းရောင်နေဆိုတာဖြစ်လာတယ်။အဲ့ဒီအလင်းရောင်နေဖြစ်လာတော့မရှိမနှောင်းမှဇာနေရှင်နဲ့သမာဓိတွေဖြစ်လာတယ်ရလာတယ်။ယောဂီတို့ဇာနေဝင်စားလို့ရလာတယ်ဟုတ်ကိုယ်ရှင်တို့တော်တဲ့မှာမာမင်းတော်တဲ့မှာအချို့နိုင်ငံသားတွေလာပြီးတော့တရားအားထုတ်ကြပါလေတရားကျင့်သုံးကြပါလေကျင့်သုံးတော့ဒီနိုင်ငံသားတွေသူတို့ယူတဲ့အယူဝါဒတွေကအချို့ခရစ်ယာန်ဝါဒကိုယူပါလေဣသရေနိုင်ငံသားတွေဆိုများတော့အဖြစ်ဂျိမ်းပါတာယူကြပါတယ်တချို့ပုဂ္ဂိုလ်တွေကတော့အစ္စလာမ်ဘာသာကိုယူကြပါတယ်ချို့လည်းနောက်ကိုွယ်တဲ့ပုဂ္ဂိုလ်တွေချို့ရောက်လာကြပါတယ်ရောက်လာတော့အဲ့ဒီပုဂ္ဂိုလ်တွေကိုကိုယ်ရှင်တို့ကအာနာပါနရှုမှတ်နေလို့သင်ပေးပါတယ်အာနာပါနကမ္မထရှုမှတ်နေကိုသင်ပေးတော့တဏှာကြီးကိုခန္ဓာကိုယ်လည်းမလှုပ်စေပါနဲ့စိတ်ကိုယ်လည်းမလှုပ်စေပါနဲ့ဉာဏ်သက်စွာထားပြီးတော့ကျင့်သုံးပါအဲ့ဒီနေကညာသားတွေကိုဦးဇင်းတို့အဲ့ဒီလိုညွှန်ကြားတင်ပေးပါတယ်။တင်ပြီးတော့တင်ပြီးတဲ့အတိုင်အဲ့ဒီနေကညာသားယောဂီများကလည်းအများဆုံးလိုက်နာပြီးတော့ကျင့်ကြပါတယ်။ကျင့်တော့တဏှာကြီးအောင်မြင်တဲ့အခါတဏှာကြီးနှစ်နာရီအောင်မြင်တဲ့အခါသုံးနာရီသုံးနာရီအောင်မြင်တဲ့အခါလေးနာရီလေးနာရီအောင်မြင်တဲ့အခါငါးနာရီရှုမှတ်ပုံရှုမှတ်နည်းတွေကိုသင်ပေးပါတယ်တဖြည်းဖြည်းနဲ့နေ့ရက်ဆက်ဝယ်ဆယ့်နာရီဆက်တိုက်ထိုင်ကျင့်တဲ့အကျင့်ကိုအဲ့ဒီနိုင်ငံညာသားယောဂီတွေကိုသင်ပေးပါတယ်ဘုရားတို့လည်းသူတို့ရဲ့ခြေကို7နာရီထိုင်ပါလေ။မေဃညာသာယောဂီတွေလည်း7နာရီထိုင်ခိုင်းပါလေ။ထိုင်ခိုင်းတော့အဲ့ဒီယောဂီတွေရဲ့ သမာဓိဟာအထုထိရောက်သွားပါတယ်အထုထိရောက်သွားတော့ဒီနိုင်ငံသားသူနိုင်ငံသားသားတွေဟာပထမဘာသာတင်တွေ့တယ်လေဆိုရင်မမြင်တဲ့ပုဂ္ဂိုလ်တွေသူတို့စတွေ့လာပါတယ်သူတို့ရဲ့အယူပါဒမှာဒီလိုမမြင်တဲ့ပုဂ္ဂိုလ်ဆိုတာမရှိပါဘူးဒါပေမဲ့သူတို့ကိုယ်တိုင်တွေ့လာမြင်လာရပါတယ်အင်္ဂါလကအမျိုးသမီးလေးတယောက်ဒီအာနာပါနကမ္မထံတရားကိုရှင်းမှတ်ခိုင်းပါလေ ဆန္ဒနာရီစက်တိုက်ခိုင်းကျင့်ပါလေ သုံးရဲ့အစာမစားပဲနဲ့လေ အဲ့ဒီအမျိုးသမီးလေးကရေတောက်ပြီးတော့ကျင့်ပါလေ ကျင့်တော့သူ့ရဲ့ခေါင်းကိုမမြင်တဲ့ပုဂ္ဂိုလ်တယောက်ကလာပြီးတော့ไก่มาเลยลุบไปเลยลุบတော့ไอ้ไอ้မျိုးသမီးလေးล่ะเชิญတော့ถ้าบลูผิดตาเลยลาပြီးတော့มีเมียชอบท้าไปเลยชอบท้าတော့ที่มันเนี่ยแต่ปู่กูฤทธิ์สุดาเตียไถในขามาตุ้ยกัดเลยยောက်ล่ะตัดเลยရောက်လာတဲ့အခါတချို့ပုဂ္ဂိုလ်တွေကမကျွတ်မလွတ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်။တချို့ပုဂ္ဂိုလ်တွေရောက်တော့လေတကိုးကြီးတဲ့ပုဂ္ဂိုလ်တွေမိမိတို့စောင့်ရှောက်မဲ့ပုဂ္ဂိုလ်တွေဖြစ်တယ်။အဲ့တော့အဲ့ဒီပုဂ္ဂိုလ်တွေလာတဲ့အခါမိမိတို့ကဒေါသစိတ်ဆိုးခြင်းအမျက်ထွက်ခြင်းမရှိဘဲနဲ့မေတ္တာပို့ပါလေ။အပြာတန်ပေးဝေရတယ်။မြတ်တံပေးဝေမေတ္တာပို့ပြီးတော့တရားဆက်ထိုင်မှာတရားဆက်ကျင့်မှာကြီးတဲ့ထူးခြားတဲ့ပုဂ္ဂိုလ်တွေလည်းရောက်လာတတ်ပါသေး။နောက်တော့ကြီးတဲ့ထူးခြားတဲ့ပုဂ္ဂိုလ်တွေအဲ့ဒီအင်္ဂါလအမျိုးသမီးလေးကတွေ့လာရပါတယ်။အနည်းနာမှလာပြီးတော့တရားထိုင်တာတို့အနည်းနာမှလာရောက်ပြီးတော့ဘလို့ဆက်ပြီးတော့တရားကျင့်မှာဘလို့ဆက်ပြီးတော့တရားအားထုတ်ပါတိုက်တွန်းတာတို့တွေ့လာရပါတယ်ဒါယောဂီတို့တရားသိုးတက်တဲ့ခံမှာဖြစ်တတ်တဲ့သဘောကိုပြောပြတာပါယောဂီတို့တရားကျင့်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီအာယုံနောက်ကိုမလိုက်ရပါဘူးမိမိရှုမြဲကမ္မထံကိုသာစူးစူးဆိုက်ဆိုက်ရှုရပါလေ။အဲ့ဒီအာယုံညာနောက်တို့စိတ်မလိုက်ရပါဘူး။အဲ့ဒီအာယုံနေရင်လည်းမဆက်သွယ်ရပါဘူး။ယောဂီတို့ဒီရူပဝတ္ထဇံအရူပဝတ္ထဇံဤဝင်စားနှိုင်းလာတဲ့အခါမှာပုဂ္ဂိုလ်အမျိုးမျိုးရောက်လာတတ်ပါလေ။ယောဂီတို့ယခုတကိုးကြီးတဲ့နတ်ပြမာလီအဲ့ဒီအချိန်မှာတွေ့လာမြင်လာရတတ်ပါလေတွေ့လာမြင်လာတဲ့အခါမှာဩမြတ်စွာဘုရားဟောတယ်တကိုးကြီးတဲ့နတ်တွေဆိုတာတကယ်ရှိပါလားဆိုတဲ့အတိဖြစ်လာပါလေအတိညာဖြစ်လာပါလေယခုခေတ်မှာတချို့31ဘုံမြတ်စွာဘုရားဟောထားပြီလေညင်းမြင်ကိုယ်တွေ့ဖြစ်တဲ့လူဘုံနဲ့တိရိစ္ဆာန်ဘုံသာလက်ခံတဲ့ဝါဒတွေအချို့ရှိပါတယ်အဲ့ဒီပုဂ္ဂိုလ်တွေရူပဝတ္ထဇံအရူပဝတ္ထဇံဤရအောင်ကျင့်နိုင်မယ်ဆိုရင်တော့ရူပပြမအရူပပြမတွေလည်းတွေ့လာရတတ်ပါလေ။နတ်ပြည်6တပ်ကနတ်ဒေဝတွေလည်းတွေ့လာရတတ်ပါလေ။ ဒါကယောဂီတို့အာနာပါနကမ္မဋ္ဌာန်းတရားမှတ်ရင်းနဲ့ဖြစ်ပေါ်တတ်တဲ့သဘောကိုပြောပြခြင်းဖြစ်တယ်။နောက်ယောဂီတို့ယခုလောကမှာဝိဇ္ဇာတွေဆိုတာတချို့ပြောကြတယ်ဟုတ်အဲ့ဒီဝိဇ္ဇာတွေဆိုတာလေအဲ့ဒီချိန်မျိုးမှာတွေ့လာတတ်ပါလေမိမိတို့တရားရှင်းတဲ့နေရာရောက်လာတတ်ပါလေအဲရောက်လာတဲ့အခါမှာမိမိတို့စိတ်ကဘလို့ထားမလဲဘလို့နှလုံးသွင်းမလဲမိမိတို့ကအဲ့ဒီဝိဇ္ဇာပုဂ္ဂိုလ်တွေလာတဲ့အခါနတ်တွေဝါတွေလာတဲ့အခါအဲ့ဒီအာယုန်တွေပေါ်မှာစိတ်ကိုမရောက်စေတဲ့နေမိမိရှုနေကမ္မထံကိုတစ်တိုင်းမှမရှုနေရပါဘူးတကယ်လို့လာပြီးတော့အတန်းဖြင့်ပြောဆိုတဲ့အခါမှာလေမိမိတို့တရားအားထုတ်နေတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်တွေကိုအကျုံးတို့တိခံခွင့်လွတ်ပါအကျုံးတို့ကတမတ်တဖို့ရအောင်ကြင့်နေပါတယ်ဆိုပြီးတော့သူတို့ကိုမေတ္တာရက်ခံရပါလေမေတ္တာရက်ခံရင်အဲ့ဒီပုဂ္ဂိုလ်တွေဟာသူ့နေရာသူပြန်သွားတတ်ပါလေဒါယောဂီတို့အာနာပါနကမ္မထံတရားမှတ်တဲ့အခါဖြစ်ပေါ်တတ်တဲ့သဘောတစ်ခုကိုကြောပြတာပါဘယ်အချိန်မှဖြစ်တယ်လဲဆိုရင်ရူပဝတ္တရဆံအရူပဝတ္တရဆံတွေကိုအပြန်အလှန်ဝင်စားနိုင်တဲ့အခါမှာဖြစ်လာပါလေယောဂီတို့ကြိုးမြင်တာကြိုတိတာကြိုကြားတာမျိုးလည်းဖြစ်လာတတ်ပါတယ်အဲ့ဒီအချိန်မှာယောဂီတို့ကตายရတဲ့နှိမ့်သက်တဲ့သဘောမဖြစ်ရပါဘူးထူးထူးခြားခြားယောဂီတို့ဖြစ်တတ်ပါတယ်မနေ့ကမနေ့မှလူပနှစ်ယောက်လာတယ်အဲ့ဒီလူတွေကအမိအားဖြင့်ဘယ်လိုခေါ်တယ်အဝအစားကအပေါ်ကဘလို့အရာဝတ်လာတယ်အောက်ကဘလို့အရာဝတ်တယ်သူတို့ရဲ့လက်ထက်ပစ္စည်းမှာဘာတွေယူလာတယ်အကုန်လုံးတိတိကျကျပြီးတဲ့သဘောတွေလည်းဖြစ်လာတတ်ပါတယ်အဲ့လိုပြီးတဲ့သဘောတွေဖြစ်လာတဲ့အခါမှာယောဂီတို့ကအဲ့ဒီအာယုန်တွေပေါ်မှာတာယာမှုမဖြစ်ရပါဘူးအဲ့ဒီအာယုန်တွေကိုလည်းမိမိတို့ကကျန်စီတာတွေးတော့တာမလုပ်ရပါဘူးမိမိတို့ရှုမြဲကမ္မထံကိုသာတစ်ဆိုင်မှမှရှုရပါလေတစ်ဆိုင်မှမှအားထုတ်ရပါလေအားထုတ်ပြီးလို့မိမိတို့ဇာကထားတဲ့အခါတဏ္ဍမြလောက်သောခန္ဓာကိုယ်ကိုဝိပဿနာရှုရပါလေဝိပဿနာရှုတော့ဘယ်လိုရှုမလဲမိမိတို့ကဝေဒနာနုပဒနာတတိပဋ္ဌာန်ရှုမယ်ဆိုဝေဒနာနုပဒနာတတိပဋ္ဌာန်ပွားများပါဓမ္မမဟုတ်စိတ်တနုပဒနာတတိပဋ္ဌာန်ရှုမှတ်မယ်ဆိုလေစိတ်တနုပဒနာတတိပဋ္ဌာန်ပွားများပါဓမ္မမဟုတ်ဓမ္မနုပဒနာတတိပဋ္ဌာန်ကာယနုပဒနာတတိပဋ္ဌာန်တို့ကိုပွားများအထုတ်မယ်ဆိုရင်လေဓမ္မနုပဒနာတတိပဋ္ဌာန်กายานุปัตตนะตติปัฏฐานတို့ကိုปွားများပါปွားများရင်အချိန်တို့တို့အတွဲမှာဝိပဿနာဉာဏ်တွေဖြစ်လာတတ်ပါတယ်မဉ္ဇဉ်ဖွဉာဏ်တွေလည်းတစ်ချက်ချင်းဖြစ်လာတတ်ပါတယ်ဒါအာနာပါနကမ္မထံတရားကိုအထိုးထည့်ရအောင်ရှုမှတ်တဲ့နေရာကနေပြီးတော့မိမိတို့မဲ့ညာဖုန်ညာရအောင်ကျင့်တဲ့ဤတစ်ခုကိုဥစဉ်တို့ညွှန်ကြားပေးခြင်းဖြစ်ပါလေဒီတရားကျင့်တဲ့အခါမှာယောဂီတို့သမာဓိဆိုတာအင်မတန်မှလိုအပ်ပါလေသမာဓိတိတ်ခါပြည့်စုံမှုဆိုတာလိုအပ်ပါလေခုယောဂီတို့တဏှာထိုင်တဲ့အခါမှာတဏှာအတွင်းမှာကြံတတ်တဲ့ဝေဒနာတိမ်မွေးတဲ့ဝေဒနာ ပြန်တာလည်းမဟုတ်သိမ်မွေလည်းမဟုတ်တဲ့ဝေဒနာဒီဝေဒနာတွေဖြစ်ခြင်းသဘောပြည့်ခြင်းသဘောဖြစ်ခြင်းပြည့်ခြင်းသဘောကိုမြင်အောင်ရှုမှတ်နိုင်ဖို့ချုပ်ငြိအောင်ရှုမှတ်နိုင်ဖို့ဆိုတာယောဂီတို့တမာတိတိတ်္ခာလိုအပ်ပါတယ်တမာတိတိတ်္ခာပြည့်စုံမှဒီဝေဒနာတွေဖြစ်ခြင်းသဘောပြည့်ခြင်းသဘောဖြစ်ခြင်းပြည့်ခြင်းသဘောမြင်အောင်ရှုလို့ရတယ်ချုပ်ငြိအောင်ရှုလို့ရတယ်ယခုယောဂီတို့အောက်ပိုင်းခန္ဓာကိုယ်မှာအယိုးတွေကွဲထွက်မတတ်အကျော်တွေပြတ်ထွက်မတတ်ခန္ဓာကိုယ်မိဘုံထဲမှာထည့်ဖုတ်ခါရသလိုပူလောင်တဲ့ဝေဒနာတွေတစ်ခါတစ်ခါဖြစ်တတ်ပါလေယောဂီတို့ခန္ဓာကိုယ်မှာယခုအေးတဲ့ญาတိတောင်မှာအဝတ်တွေဟာလွေးလာတတ်ပါလေအဝတ်တွေဟာပူလာတတ်ပါလေအဲ့ဒါဘာကြောင့်ပူတယ်လဲဘာကြောင့်နွေးတယ်လဲလို့မေးရင်ခန္ဓာကိုယ်ထဲမှာရှိတဲ့အမြင့်နဲ့တဲ့လောဘသင်္ခါရအမြင့်နဲ့တဲ့ဒေါသသင်္ခါရအမြင့်နဲ့တဲ့မောဟသင်္ခါရဒီကိလေသာတွေထွက်တဲ့အခါခန္ဓာကိုယ်ဟာပူလာပါလေပူနွေးလာပါလေခန္ဓာကိုယ်ပူနွေးတဲ့အလိုက်အဝတ်ထည်တွေလည်းပူလာပါလေဒါယောဂီတို့တရားဆိုင်တဲ့ယောဂီတွေတိသာထင်ရှားတဲ့အဖြစ်အပျက်တစ်ခုပါပဲအဲတော့ခန္ဓာကိုယ်အောက်ပိုင်းဝေဒနာတွေခြုံငိမ့်အောင်ရှုမှတ်တဲ့အခါမှာလည်းတမာတိတိတ်ခါလိုပါတယ်ခန္ဓာကိုယ်အောက်ပိုင်းဝေဒနာတွေခြုံသွားတဲ့အခါခန္ဓာကိုယ်အထက်ပိုင်းဝေဒနာတွေခြုံအောင်ရှုဖို့ကပိုပြီးတော့ခက်ပါတယ်ယောဂီတို့ယခုဖြစ်ပေါ်နေတဲ့ဝေဒနာတွေဟာတာမန်အဖြစ်ရှုလို့ရတယ်မှတ်လို့ရတယ်ဝေဒနာသဘောလောက်ပဲရှိပါသေးတယ်ယောဂီတို့တေဂာနိကာလမှာဖြစ်ပေါ်တဲ့အကြမ်းတမ်းသောအခက်ခံသောဝေဒနာဆိုတာယောဂီတို့တစ်ချိန်ချင်းတရားအထုတ်တဲ့ပုဂ္ဂိုလ်တွေတွေ့လာပါလိမ့်မယ်ဒီကနေ့ကာလမှာဖြစ်ပေါ်တတ်တဲ့ဝေဒနာဆိုတာကဘလို့မှသိခနိုင်စွာမရှိတဲ့ဝေဒနာမျိုးဖြစ်ပါတယ်အဲ့ဒီဝေဒနာကိုချုပ်အောင်ချုပ်ဖို့ကြော်လွှားနိုင်ဖို့ဆိုတာတမာတိသိခလိုအပ်ပါတယ်အဲ့တော့ဒီကနေ့ကာလမှာဖြစ်ပေါ်တဲ့အကြမ်းတမ်းသောအခက်ခံသောဝေဒနာကဘလို့ခံစားရသလဲဘလို့ဖြစ်ပေါ်လာသလဲမေးစရာဖြစ်လာပါလေယောဂီတို့အောက်ပိုင်းခန္ဓာကိုယ်မှာဖြစ်ပေါ်တဲ့ဝေဒနာတွေချုပ်သွားတဲ့အခါအပေါ်ပိုင်းဝေဒနာတွေစဖြစ်လာပါလေယောဂီတို့ရင်ပုံတို့ဝမ်းပိုက်တို့ဥကောင်းတို့အဲ့ဒီအထက်ပိုင်းအစိတ်ပိုင်းတွေမှာဝေဒနာတွေကျင်းထန်လာပါလေ။ရေအုံတွေဝမ်းပိုက်တွေကိုယ်ထမတာအပြင်းထန်ဆုံးဖြစ်လာပါလေ။အသက်ရှူမဝသလိုမောဟိုက်တဲ့သဘောတွေလည်းဖြစ်လာပါလေ။ကျောင်းရိုးယခုဥကောင်းမှရှိတဲ့အုတ်ခေါ်ဟာကျွတ်ထမတာလှုပ်လှုပ်လှုပ်လှုပ်ဖြစ်လာပါလေ။ဥကောင်းဟာအစိမ့်စိတ်အမွားမွားကိုယ်သွားမလားလို့အဲ့လိုထင်ရလောက်ဝေဒနာတွေပြင်းထန်လာပါလေပြင်းထန်လာတော့အဲ့ဒီလိုဝေဒနာတွေဟာတစ်ချိန်မဟုတ်တစ်ချိန်တရားအထုတ်တဲ့ပုံကိုယ်တွေဖြစ်လာလိမ့်မယ်များသောအားဖြင့်အဲ့ဒီအချိန်ရောက်ရင်ဒီဝေဒနာကိုမကျော်လွှားနိုင်တဲ့ပုံကိုယ်ကများပါလေကျော်လွှားနေတဲ့ပုဂ္ဂိုလ်ဟာအင်ပတန်နေပါလေ။အဲ့ဒီနေရာအပိုင်းဆိုရင်များသောအားဖြင့်မိမိတို့ကတရားကိုဖြုတ်ပြီးတော့အနာယူရအနာယူရတာမျိုးဖြစ်တတ်ပါလေ။အဲ့တော့အဲ့ဒီအချိန်မှာသာနေရှင်နဲ့အပ္ပနာတမာရီတွေ ရထားမဲ့ဆိုရင်တော့အဲ့ဒီဝေဒနာကိုလွယ်လင်းတကူကျော်လွှားနိုင်ပါလေ။ဒါကြောင့်ယောဂီတို့ကျော်လွှားနိုင်တယ်လို့မေးစရာရှိတယ်။ဇာတိချင်းနဲ့သမာဓိယောဂီတို့ရလာတဲ့အခါဖြစ်လာတဲ့အခါဥပမာဆိုရပါသို့ရဲ့စတုဒ္ဓဇာတိချင်းနဲ့သမာဓိဆိုကြပါသို့ရဲ့အဲ့ဒီတမာရီမိမိတို့တန်တန်ဖြစ်လာပြီရလာပြီဆိုခဲ့ရင်ခန္ဓာကိုယ်ဟာကြောက်ရွံ့တစ်ခုခြားထားသလိုငြိမ့်သက်သွားတယ်ကြောက်ရွံ့ကြီးတစ်ခုခြားထားသလိုခန္ဓာကိုယ်ဟာမိမိတို့အဋိဌံထားတဲ့အချိန်မပြည့်မချင်းဟာငြိမ့်သက်သွားတယ်အပြင်ဘိဒါကယာတိဥဒ္ဓပူတိဖြစ်စေအေးတိဖြစ်စေဒီကြောက်ရွံ့လို့ငြိမ်သက်နေတဲ့ခန္ဓာကိုယ်ကဖောက်ပြန်မှုမရှိဘူးသူ့အလိုအလျောက်ငြိမ်အေးနေတဲ့သဘောဖြစ်နေတတ်တယ်အဲ့ဒီငြိမ်သက်နေတဲ့ခန္ဓာကိုယ်ဟာမိမိတို့12နာရီအတိတ်ထံထိုင်နေဆိုရင်ဆယ်နှစ်နာရီမပြည့်မချင်းဒီခန္ဓာကိုယ်ဟာကြောက်ရွံ့လို့ငြိမ်သက်သွားတယ်။ဆယ်နှစ်နာရီပြည့်တဲ့အခါမှာလှုပ်ရှားတဲ့သဘောဖြစ်လာတယ်။ဒါအာနာပါနကမ္မထံတရားရှုမှတ်ရင်လေယောဂီတို့ခန္ဓာကိုယ်ဟာကြောက်ရွံ့လို့ငြိမ်သက်သွားတဲ့သဘောဖြစ်ပေါ်လာခြင်းကိုယောဂီတို့ကိုညွှန်ကြားခြင်းဖြစ်ပါတယ်။အဲ့တော့ကြောက်ရွံ့လို့ငြိမ်သက်သွားတဲ့အခါသောသောကအကြံတန်သောအခက်ထန်သောဝေဒနာတွေဖြစ်လာတဲ့အခါမှာယောဂီတို့ကလွယ်လင်းတကူကျော်သွားနိုင်တယ်ကျော်သွားတဲ့အခါမှာမိမိတို့ကတကယ်လို့အနာပါနကမ္မထံတရားကိုရှုမှတ်ပြီးတော့ဝေဒနာတွေကိုကျော်သွားမယ်ဆိုရင်လေဝေဒနာတွေကိုနှလုံးမသွဲမဲ့နဲ့နှာသီးဝအောက်မှစိတ်ကိုငြိမ်သက်စွာထားပြီးတော့ထွက်လေဝင်လေတတိမြဲအောင်မှတ်ပြီးထွက်လေဝင်လေကမ္မထာအာယုံပေါ်မှစိတ်ကိုစူးစိုက်စွာထားပြီးတော့ဒီဝေဒနာကိုကျော်လို့ရပါတယ်ဓမ္မမဟုတ်ယောဂီတို့မိမိတို့ငယ်စဉ်တောင်ကြီးခလေးဘဝတည်းကစပြီးတော့ဒီကနေ့တိုင်အောင်မိမိတို့အမောမြတ်ဆုံးအလူဒါနတစ်ခုဆိုတာလေရှိတတ်ပါလေစွန့်ကျင်ပြီးကလူတန်းခြင်းဆိုတဲ့အလူဒါနပေါ့အမောမြတ်ဆုံးအလူဒါနကိုအာယုံပြုတဲ့အခါမိမိတို့စိတ်တွေကရှင်လန်းလာတယ်ပါမောက္ခပီတိပတ္တိဒုက္ခတမာတိယထာဘူတညာနိဗ္ဗိဒညာဝိပဿနာညာမညာဖွညာနေဖြစ်သွားတတ်တယ်ကိုအဲ့တော့မိမိတို့အလူဒါနကစွန်ကျင်ပြီးကလူတန်းတဲ့အလူဒါနကနေတဲ့များတဲ့မဟုတ်ပါဘူးပန်းလေးတစ်ခွက်လူလူရေလေးတစ်ခွက်ကတ်ကာဆုံးလေးတစောမဲ့လောင်းလောင်ပေါ်အကြည်နူးသောအလှူဒါနကိုအာယုံပြုရတယ်အာယုံပြုပြီးတော့အဲ့ဒီအလှူဒါနကိုကျင်းထများစွာနှလုံးသွင်းရင်ပွားများရင်သာဃာနုဒ္ဓတိကမ္မထံဆိုတာဖြစ်လာတယ်သာဃာနုဒ္ဓတိကမ္မထံကိုခြင်းချင်းဖန်မှန်ပွားများရင်ပါမောက္ခပီတိပတ္တိဒုက္ခတမာတိယထာဘူတညာနိဗ္ဗိဒညာဝိပဿနာညာမဉ္ဇဉ်ဖွညာနေဆိုတာဖြစ်လာတတ်တယ်။အဲ့တော့ကျမ်းစာခေတ္တနဲ့ဝေဒနာကိုနှလုံးမသွင်းမဲ့နဲ့မိမိတို့စွန့်ကျင်ပြီးကလှူဒန်းတဲ့အလှူဒါနကိုအာယုံပြုပြီးတော့သာဃာနုဒ္ဓတိကမ္မထံကိုပွားများပြီးတော့ဒါဝေဒနာကျော်လွှားအောင်ကျင့်တဲ့ဤတစ်ခုပေါ့။ဓမ္မမဟုတ်မိမိတို့ငယ်စဉ်တောင်ကြီးခလေးဘွားကစပြီးတော့ယခုချိန်ထိသီလမြဲတဲ့ရက်သီလမြဲတဲ့လသီလမြဲတဲ့နှစ်ဆိုတာရှိနေတယ်
အဲ့ဒီသီလမြဲတဲ့ရက်သီလမြဲတဲ့လသီလမြဲတဲ့နှစ်တွေကိုပြန်ပြီးတော့နှလုံးသွင်းရင်ကျင်းချင်းဖတ်မှအောင်းမေ့ရင်သီလနုဒ္ဓိကမ္မထံဆိုတာဖြစ်တယ်ယောဂီတို့အချိန်တိုင်းအချိန်တိုင်းဒီကိုချင်းသီလတွေပြည့်နေတာမျိုးတော့မဟုတ်ဘူးပေါ့ကိုချင်းသီလပြည့်စုံတဲ့အချိန်ဆိုတာရှိပါလို့မယ်အဲ့ဒီကိုချင်းသီလပြည့်စုံတဲ့အချိန်ကိုအော်ငါသီလတွေဟာပဲနှစ်ပဲရက်ပဲလပဲနှစ်ကသီလတွေနဲ့ပြည့်စုံခဲ့တယ်မကျိုးမပေါက်မပြောက်မကြာဒီသီလတွေကိုငါတို့ကျင့်သုံးခဲ့တယ်အဲ့ဒီသီလကိုအချိန်ချင်းဖတ်မှအောင်းမေ့ရင်ပွားများရင်အထောက်ရင်သီလနုဒ္ဓိကမ္မထံဆိုတာဖြစ်တယ်အဲ့ဒီသီလနုဒ္ဓိကမ္မထံအချိန်ချင်းဖတ်မှပွားများရင်မမောသာပီတိပတ္တိဒုက္ခတမာတိယထာဘူတညာနိဗ္ဗိဒညာဝိပဿနာညာမညာဖွညာနေရလာနိုင်တဲ့ကိုဒါမိမိတို့သီလကိုပြန်ပြီးတော့ခြင်းခြင်းနှလုံးသွင်းပြီးတော့ဝေဒနာကိုခွာတဲ့ဤပေါ်စောစောကဒီအာနာပါနစတုဒ္ဓဆံရအောင်ကျင့်ထားတဲ့ပုဂ္ဂိုလ်များရောက်တော့ဒီဝေဒနာကိုခွာမရှိပဲနဲ့ဒါတိုင်းချုပ်ငြိအောင်ရှုမှတ်လို့ရတယ်ဆိုဒါယောဂီတို့အာနာပါနကိုအထုတ်တဲ့ရအောင်မှတ်တဲ့ပုဂ္ဂိုလ်တွေရောက်တော့ဒီဝေဒနာရှုတဲ့အခါမှာလွယ်ကူတဲ့အကြောင်းကိုယောဂီတို့ညွှန်ကြားပြသခြင်းဖြစ်ပါလေမိမိတို့ကတေဂာနိကာလမှာဖြစ်ပေါ်တဲ့အကြံတန်းသောအခက်တန်းသောဝေဒနာဖြစ်ပေါ်မလာခင်မှာမိမိတို့ဒီဇာနေခြင်းနဲ့တမာရီတွေရအောင်ကျင့်ရပါလေအထောက်ရပါလေခန္ဓာကိုယ်လည်းအဖျားတစ်ထောက်လောက်တော့မှမလှုပ်စေရပါဘူးစိတ်ကိုယ်လည်းဒီကမ္မထာအာယုံကနေပြီးတော့တခြားအာယုံတို့မရောက်စေရပါဘူးဈာန်ကြီးတမြင်မြလောက်တော့စိတ်ကိုမရွေ့စေရပါဘူးအဲ့လိုထားပြီးတော့ကျင့်တဲ့အခါဇာနေရှင်နဲ့တမာရီတွေဖြစ်သွားတယ်။ဇာနေရှင်နဲ့တမာရီတွေဖြစ်သွားရသွားတော့သောသောကတေဂာနိကာလမှာဖြစ်ပေါ်တဲ့ဝေဒနာတွေကတဖြည်းဖြည်းတဖြည်းဖြည်းဆိုတာတရေရိပ်တရေရိပ်နဲ့တက်လာတယ်ပေါ့။ပထမအဆင့်ဒုတိယအဆင့်တတိယအဆင့်စတုထအဆင့်ပေါ့။အဲ့လိုအဆင်းလိုက်အဆင်းလိုက်တဖြည်းဖြည်းကျန်တန်ခက်ထန်တဲ့ဒီကဏိကာလမှာဖြစ်ပေါ်တဲ့ဝေဒနာကိုပထမအဆင်းမှာကျန်တန်တဲ့ဝေဒနာကိုပထမအဆင်းမှာချုပ်ငြိအောင်ရှုလို့ရသွားတယ်ဒုတိယအဆင်းမှာကျန်တန်ခက်ထန်တဲ့ဒုက္ခဝေဒနာကိုဒုတိယအဆင်းမှာချုပ်ငြိအောင်ရှုလို့ရသွားတယ်တတိယအဆင်းမှာကျန်တန်ခက်ထန်တဲ့ဒုက္ခဝေဒနာကိုကျန်တဲ့တတိယအဆင့်မှာချုပ်ငြိအောင်ရှုလို့ရသွားတယ်။သရုတ်ထအဆင့်မှာကျန်တဲ့ခက်ထန်တဲ့ဒုက္ခဝေဒနာကိုသရုတ်ထအဆင့်မှာချုပ်ငြိအောင်ရှုလို့ရသွားတယ်။ယောဂီတို့အဲ့ဒီအချိန်မှာတချို့ဝေဒနာတွေကျန်တဲ့ခက်ထန်တော့သိမလားရှင်းမလားဆိုတာမသိရပါဘူး။ဩတထိုင်နေနေငါဝေဒနာတွေပြင်းထန်လို့ပြင်းញံပြီးသွားမလားပေါ့အဲ့ဒီလိုဖြစ်လာပါလေပြင်းမလားရှင်းမလားဆိုတာမသိရတော့အောင်ကျန်တဲ့ခက်တာနဲ့ဒီကဏိကာလမှာဖြစ်ပေါ်တဲ့ဝေဒနာဇိုးကြီးတွေဆိုတာဖြစ်လာတတ်ပါလေအဲ့လိုဖြစ်လာတဲ့အခါမှာယောဂီတို့စိတ်ကငါတရားကဖြုတ်လိုက်ရမလားတရားကနားလိုက်ရရင်ကောင်းမလားဒါမှမဟုတ်ငါဒီခန္ဓာကိုစွန့်လွတ်ပြီးတော့အသက်ကိုစွန့်ပြီးတော့ငါတရားဓမ္မဆက်ကျင့်ရမလားအဲ့လိုစိတ်နှမျိုးဖြစ်လာပါလေတရားဓမ္မကိုစွန့်ရမလားမိမိခန္ဓာကိုစွန့်ရမလားဆိုတဲ့အဲ့ဒီလိုအတိနှမျိုးဖြစ်လာပါလေဖြစ်လာတဲ့အခါငါတရားဓမ္မကိုမစွန့်လွတ်နိုင်ဘူးငါခန္ဓာကိုတည်ရင်တည်ပတိတော့ငါကတော့ခန္ဓာကိုယ်ကိုပဲစွန့်တော့မယ်တရားဓမ္မကိုတော့ငါမစွန့်လို့တော့ဘူးအဲ့လိုဆက်ပြီးတော့ကျင့်တဲ့အခါမှာ ယောဂီတို့ဒီဂာနိကာလမှာဖြစ်ပေါ်တဲ့အကျဉ်းတန်းတို့အခက်တန်းတို့ဒုက္ခဝရဏကြီးဟာချုပ်ငိမ့်သွားတတ်ပါလေယူပြစ်လိုက်တယ်လို့ချုပ်ငိမ့်သွားတာတွေ့ရတတ်ပါလေတွေ့တဲ့ကယောဂီတို့လေးလာစွာထမ်းထားတဲ့ဝန်တော့ဝန်ပုတ်ကြီးကိုကြည့်ချလိုက်ရတယ်လို့ခန္ဓာကိုယ်ဟာဝါခွားနေလို့ပေါ်သွားပါလေပေါ်ပေါ်ပါပါလေးဖြစ်သွားပါလေယောဂီတို့ဆယ်နှစ်နာရီစက်တိုက်ထိုင်နေခန္ဓာကိုယ်ဟာပေါ်ပေါ်ပါပါလေးဖြစ်နေပါလေ24နာရီထိုင်နေခန္ဓာကိုယ်ဟာပေါ်ပေါ်ပါပါလေးဖြစ်နေပါလေနောက်ထပ်24နာရီထပ်ပေါင်းပြီးတော့48နာရီထိုင်ရင်လေဒီခန္ဓာကိုယ်ဟာပေါ်ပေါ်ပါပါဖြစ်နေပါလေဒါယောဂီတို့ဘာကြောင့်ဖြစ်တယ်လဲဆိုရင်စောစောကအာနာပါနကမ္မထံတရားကိုတတိမြဲအောင်မှတ်ပြီးတော့ဥပ္ပစာရတမာရီအပ္ပနာတမာရီတွေရအောင်ကျင့်သုံးခဲ့တဲ့အတွက်ကြောင့်ဒီဝေဒနာတွေရှုတဲ့အခါချုပ်ငြိမ်းအောင်ရှုလို့ရတယ်ကျော်သွားနိုင်တယ်ပေါ့အဲ့တော့ဒီဝေဒနာတွေချုပ်သွားတဲ့အခါဝေဒနာနိရောဓတဏှာနိရောဓဝေဒနာချုပ်ရင်တဏှာချုပ်သွားတာပဲသာရဒုက္ခဝေဒနာပေါ်ဒုက္ခဝေဒနာတွေချုပ်ငြိမ်းအောင်ရှုမှတ်နိုင်တဲ့အခါယောဂီတို့ယခုတရားထိုင်တဲ့အခါမှာချမ်းသာတဲ့ဒုက္ခဝေဒနာတွေဖြစ်တတ်တယ်။လောကီချမ်းသာနဲ့ရှင်လို့မရတဲ့ဒုက္ခတွေလည်းဖြစ်တတ်တယ်။ဈာန်နဲ့ရှင်နဲ့လောကီချမ်းသာတွေလည်းဖြစ်တတ်တယ်ပေါ့။အဲ့ဒီချမ်းသာတွေဒုက္ခဝေဒနာတွေကိုချုပ်ငြိမ်းအောင်ရှုမှတ်နိုင်လာတဲ့အခါမှာတဲ့ဝေဒနာနိရောဓတဏှာနိရောဓဒုက္ခဝေဒနာချုပ်ရင်တဏှာချုပ်သွားလေဟုတ်တခါယောဂီတို့အမြင့်နဲ့တဲ့ဒုက္ခဝေဒနာတွေဒေါသတင်္ခါရတွေချုပ်ငြိမ်းအောင်ရှုရတယ်ဟုတ်ယောဂီတို့တရားထိုင်တဲ့အခါမှာမိမိတို့စိတ်ကိုမိမိတို့ပြန်ပြီးတော့သုံးသပ်ကြည့်ရပါလေဩငါတရားထိုင်ပြီးသွားပြီသဒ္ဒနာမှာအရင်တော့ကလိုပဲဒေါသတွေဟာကြီးနေတော့မယ်လားဒေါသတွေဟာအားကောင်းနေတော့မယ်လားလောဘတွေဟာကြီးနေတော့မယ်လားလောဘတွေအားကောင်းနေတော့မယ်လားမောဟတွေကြီးနေတော့မယ်လားမောဟတွေအားကောင်းနေတော့မယ်လားကိုယ့်ကိုယ်ကိုပြန်ပြီးတော့တရားစစ်ကြည့်ရပါလေယောဂီတို့အဲ့လိုတရားစစ်ကြည့်တဲ့အခါမိမိတို့တရားအားထုတ်ပြီးတဲ့အခါဒီလောဘဒေါသမောဟတွေအကောင်းနေအောင်မယ်ကြီးနေအောင်မယ်ဆိုရင်ယောဂီတို့တခုခုတော့ယောဂီတို့လိုးနေပါသေးတယ်ကျင့်တာလိုမလားဒါမှမဟုတ်မိမိတို့ရှုမှတ်နေကမိမိတို့ခရိုင်နဲ့မတိုက်ညီတာဖြစ်မလားပေါ့တခုခုတော့ယောဂီတို့လိုးနေလို့ဖြစ်ပါလိမ့်မယ်တရားအထုတ်ပြီးရင်ဒီလောဘဒေါသမောဟစတဲ့ကိလေသာတွေဟာအားချိနဲ့ရိုင်နဲ့သွားရမှာဖြစ်ပါလေချုပ်ငိမ့်သွားရမှာဖြစ်ပါလေအဲ့ဒါမှမိမိတို့အားထုတ်တဲ့တရားဟာပြည့်စုံတယ်လို့ပြောရမှာပါမိမိတို့အားထုတ်တဲ့တရားဟာပြည့်စုံခြင်းကိုရောက်ပြီလို့ပြောရမှာပါအဲ့တော့ယောဂီတို့ဒီအမြင့်နဲ့တဲ့ဒေါသသင်္ခါရတွေကစိတ်ရဲ့မျက်မြင်ပေါ်မှာပေါ်တက်လာတဲ့အခါကျန်တဲ့ခက်ထန်တဲ့ဒုက္ခဝေဒနာအဖြစ်နဲ့ပေါ်တက်လာတယ်။အဲဒီဒုက္ခဝေဒနာတွေကိုမိမိတို့ကဒေါသမထွက်ပဲနဲ့ဒေါသနဲ့မတုတ်ပြန်ပဲနဲ့ဥပေက္ခဖြင့်ရှုရင်ဒီဒုက္ခဝေဒနာတွေကချုပ်သွားတယ်။ချုပ်သွားတဲ့အခါအမြင့်တဲ့ဒေါသသင်္ခါရတွေကလည်းယောဂီတို့ချုပ်ငိမ့်သွားတယ်။တရားတစ်ထိုင်တစ်ထိုင်မှာဒေါသတွေအများကြီးချုပ်သွားတယ်ပေါ့။အဲ့တော့ဝေဒနာနိရောဓဒုက္ခဝေဒနာချုပ်ခြင်းကြောင့်ဒေါသသင်္ခါရနိရောဓဒေါသသင်္ခါရတွေချုပ်သွားတယ်ကိုဒီလိုဖြစ်ဒီလိုဖြစ်လာပါလေတခါယောဂီတို့အတုကမတုကဝေဒနာတွေဖြစ်လာတတ်ပါလေခန္ဓာကိုယ်ထဲမှာအမြင့်နဲ့တဲ့မောဟသင်္ခါရတွေကစိတ်ရဲ့မျက်နှာပြင်ပေါ်သို့ပေါ်တက်လာတဲ့အခါခန္ဓာလို့ကောင်းသည်လည်းမဟုတ်မကောင်းသည်လည်းမဟုတ်တဲ့ အဒုက္ခမဒုက္ခဝေဒနာအဖြစ်နဲ့ပေါ်တက်လာပါတယ်။အဲ့ဒီအဒုက္ခမဒုက္ခဝေဒနာကိုလည်းလောဘဒေါသနဲ့မတုတ်ပြန်မဲနေ။ငြိမ့်တဲ့မြတ်တဲ့ဥပိ္ပခဖြင့်ချွတ်မှတ်နိုင်တဲ့အခါယောဂီတို့မောဟသင်္ခါရကအဒုက္ခမဒုက္ခဝေဒနာကချုပ်ငြိမ့်သွားပါတယ်။အဒုက္ခမဒုက္ခဝေဒနာချုပ်ငြိမ့်သွားတဲ့အခါအမြင့်တဲ့မောဟသင်္ခါရတွေချုပ်ငြိမ့်သွားပါလေ။အဲတော့ဝေဒနာဏိရောဓအတုကမတုကဝေဒနာချုပ်ခြင်းကြောင့်မောဟသင်္ခါရဏိရောတော့မောဟသင်္ခါရတွေချုပ်ငြိမ့်သွားတယ်ကို။ယောဂီတို့အဲ့ဒီလိုရှင်းမှတ်နိုင်ဖို့ဆိုတာယောဂီတို့တမာတိသိက္ခာလိုအပ်တယ်။တမာတိသိက္ခာပြည့်စုံဖို့လိုအပ်တယ်။အဲတော့ယောဂီတို့ကအာနာပါနကိုတစ်ချိန်လုံးမှတ်ရတယ်။အဲ့တဲ့အချိန်ကလွဲပြီးတော့ကြံတဲ့အချိန်အားလုံးကိုအာနာပါနမှတ်နေရတယ်မှတ်တော့ရောပြီးတော့ထူးခြားတဲ့အသည့်ထူးခြားတဲ့အမြင်ထူးခြားတဲ့အကြံအစီအတွေးခေါ်တွေဆိုတာအလိုလိုဖြစ်လာတယ်အလိုလိုမိမိတို့တဏ္ဍာမှာဖြစ်လာတယ်ဖြစ်လာတော့မိမိတို့ဒီတရားတွေဟာဘယ်လိုဖြတ်မှတ်ရမလဲဘယ်လိုဖြတ်ရှုရမလဲအခက်အခဲကိုဘယ်လိုကျော်လွှားရမလဲဆိုတာမုတ်ဆိုးဆိုင်တင်ဆိုသလိုပါပဲဒီတရားကယောဂီတို့ကိုသင်သွားတယ်ယောဂီတို့ကအာနာပါနကမ္မထံတရားကိုသတိမြဲအောင်မှတ်ပါဆိုရင်သတိမြဲအောင်မှတ်နေဖို့ရအဓိကပါပဲယောဂီတို့ကသတိမြဲအောင်မမှတ်နိုင်ရင်တော့သို့တော့ကမိမိတို့တရားတွေအခက်အခဲတွေ့တဲ့အခါမှာမကျော်သွားနိုင်ဘူးပေါ့အောက်တို့ပြန်ပြန်ကြာနေတတ်တယ်ကိုမိမိတို့ဝိပဿနာဉာဏ်နေတက်တဲ့အခါမှလည်းတခါတခါမိမိတို့ဘင်္ဂဉာဏ်လောက်တင်ရပ်သွားတာမျိုးလို့တခါတခါလည်းမိမိတို့ကဥဒိယပယဉာဏ်လောက်တင်ရပ်သွားတာမျိုးလို့တခါတခါလည်းမိမိတို့ကသင်္ခါရုပ္ပခဉာဏ်လောက်တင်ရပ်သွားတာမျိုးလို့လည်းဖြစ်တတ်တယ်ကိုအဲ့ဒါဘာကြောင့်ဖြစ်လဲဆိုရင်ရောရောဒီတတိတမာရီအားနေတဲ့အတွက်ကြောင့်ဖြစ်တယ်အဲလိုတတိသမารီအားနေတဲ့ဆိုရင်ဒီတတိသမารီတွေအားကောင်းအောင်ယောဂီတို့ပြန်ကျင့်ဖို့အထုဖို့လိုအပ်တယ်ဦးဇင်းတို့တစ်ခါတစ်ခါတိုးတဲ့တောင်ထဲကိုသွားကျင့်ပါတယ်ဒီတိုးတဲ့တောင်ထဲသွားကျင့်တဲ့အခါမှာဘာတွေတွေ့ရသလဲဆိုရင်အခက်အခဲတွေကသာသနာမကြီးညိုတဲ့နမိတ်ဆာတွေနတ်ဘလူးတွေအဲ့လိုမျိုးတွေတစ်ခါတစ်ခါတွေ့ရပါတယ်တစ်ခါတစ်ခါလဲဒီသာသနာမကြီးညိုတဲ့မာနတ်တွေလေတောထဲတောင်ထဲတရားကျင့်တဲ့အခါတွေ့ရပါတယ်ဒီပုဂ္ဂိုလ်တွေကတရားကျင့်တဲ့ပုဂ္ဂိုလ်တွေကိုဘလို့နှောက်ရှင်းရမလဲတရားမရအောင်ဘလို့ဖြစ်စေရမလဲဆိုတာအခွင့်အရေးတစ်ခုကိုချောင်းနေတယ်လို့တွေ့ရပါတယ်ယောဂီတယောက်ကမိမိတို့တတိနေနေကလေးလွတ်သွားတာနဲ့အဲ့ဒီချောင်းမြောင်းနေတဲ့ပုံကိုယ်တွေကဝင်ရောက်လာတတ်ပါတယ်ဝင်ရောက်လာပြီးတော့တရားအထုတ်တဲ့ပုံကိုယ်ကိုနှောက်ရှင်းတတ်ပါတယ်စိတ်ကြည်ငြိမ်မှုမရအောင်နှောက်ရက်တာတို့တခါတခါလဲယောဂီတို့တို့အလုံးပိတ်ထားတဲ့အခန်းနေထဲမှာဝင်ရောက်လာတတ်ပါတယ်ဝင်ရောက်လာတဲ့ဆိုတာကတရားကျင့်တဲ့ပုဂ္ဂိုလ်ရဲ့အာယုံကိုဖြက်စီးနှိမ်သွမ်းရှိတယ်အခင်းအပြင်းနှပ်ပါတဲ့ချောမောတဲ့ပုဂ္ဂိုလ်အတွင်ဖန်ဆင်းပြီးတော့လေလာတတ်ပါတယ်လာတဲ့ကာယောတော့ယောဂီတို့အဲ့ဒီပုဂ္ဂိုလ်ကမိမိတို့လည်းအဲ့ဒီလောက်လှတဲ့ချောမောတဲ့အတွင်တန်တာလည်းတခါမှမတွေ့ဘူးမမြင်ဘူးတော့အဲ့ဒီအာယုံတွေးလိုက်တာနဲ့တရားအားထုတ်တဲ့ပုဂ္ဂိုလ်က တရားကိုဆွလွတ်ပြီးတော့အဲ့ဒီအာယုံပေါ်မှာစိတ်ရောက်သွားတတ်တယ်။ဒါယောဂီတို့တရားအထုတ်တဲ့ယောဂီတွေအခက်ခဲဖြစ်တတ်တဲ့သဘောကိုရှင်းပြခြင်းဖြစ်ပါတယ်။အဲ့တော့မိမိတို့ကသောသောကအာနာပါနကမ္မထံတရားကိုတမာတိသိက္ခာပြည့်စုံစွာကျင့်မထားခဲ့ဘူးဆိုရင်အဲ့ဒီနေရာမှာသူကအခက်ခဲတွေ့တတ်ပါတယ်။အဲ့ဒီအာယုံနောက်သို့စိတ်ကလိုက်သွားတတ်ပါတယ်။မတွေ့ရမနေနိုင်မမြင်ရမနေနိုင်ဖြစ်သွားတတ်ပါတယ်အဲ့ဒီဖန်ဆင်းတဲ့အာယုံနောက်သို့စိတ်ကရောက်သွားတတ်ပါတယ်ဒီပုဂ္ဂိုလ်တွေကအဲ့ဒီပဲတောင်းတင်သွားတတ်ပါတယ်အဲ့တော့မိမိတို့ယခုတရားအားထုတ်တဲ့အချိန်ကဟာစအားထုတ်တဲ့အချိန်ကစပြီးတော့စိတ်ကိုနိုင်နှင်းအောင်ကျင့်ရပါတယ်နှာသီးဘအောက်ထားတဲ့ဆိုရင်နှာသီးဘအောက်ကနေပင်မမရွေ့စီရပါဘူးအဖျားတစ်ထောင်းလောက်တော့မှမရွေ့စီရပါဘူးစိတ်ကိုနှာသီးဘအောက်စိုက်ထားပြီးတော့ထွက်လေဝင်လေကိုတစ်ချိန်လုံးမှတ်ရပါတယ်တစ်ချိန်လုံးမှတ်ပြီးတော့ကျင့်ရပါတယ်အဲ့ဒါယောဂီတို့ကကျင့်ပြီးကိုယောဂီတို့ညွှန်ကြားပေးနေခြင်းဖြစ်တယ်သောသောကဒီမာနတ်တွေလာပြီးတော့နှောက်ရက်တဲ့အခါမှာမိမိတို့ကသောသောကနာသီဝအောင်မှစိတ်ကိုအပြားတစ်ထောင်းလောက်တော့မရွေ့စီပဲနဲ့ဒီထွက်နေဝင်လေးကိုမှတ်နိုင်တဲ့ပုံကအဲ့ဒီမာနလာပြီးတော့နှောက်ရက်တာကျော်လွားနိုင်ပါလေမာနရဲ့ဉာဏ်ကိုတွန်းလှန်နိုင်ပါလေအဝေးကြီးရောက်သွားတယ်ပေါ့အဲ့တော့အဲ့ဒီဖန်ဆင်းတဲ့အာယုံကိုအာယုံမပြူပဲနဲ့နာသီဝအောင်မှစိတ်ကိုငြိမ်သက်စွာထားပြီးတော့ဒီထွက်နေဝင်လေးကိုဒီဇိုင်းမှမှတ်နေမယ်ဓမ္မမောအာနာပါနပရိပကနမိတ်ရတဲ့ဆိုရင်အာနာပါနပရိပကနမိတ်တွေကိုစိုက်ရှုနေမယ်ဓမ္မမောဇန်နေရနေတဲ့ဆိုရင်ဇန်နေကိုအပြန်အလှန်ဝင်စားနေမယ်ဆိုရင်အဲ့ဒီမာနဖန်ဆင်းတာတွေကအဝေးကြီးရောက်သွားပါလိမ့်ဒါယောဂီတို့တောထဲတောင်ထဲမှာရှင်းရင်ဖြစ်တတ်တဲ့သဘောကိုယောဂီတို့ရှင်းပြခြင်းဖြစ်ပါတယ်နောက်ယောဂီတို့အတန်ပေါ်လူတွေသချင်းဆိုတဲ့အတန်ဒုရိယ၅မျိုးတိမောက်တဲ့အတန်တွေဆိုတာတမ်းမှန်နားတော်လို့ကောင်းတဲ့အဆင့်လောက်ပဲရှိပါတယ်ဒီမာနတွေဖန်ဆင်းတဲ့စောင်းနံတို့ဒုရိယ၅မျိုးတိမောက်တဲ့အတန်တွေဆိုတာကမကြားပဲမနေနိုင်လောက်အောင်ကိုသူ့ရဲ့စိတ်ကိုကြုံတွင်းခြင်းခံရတတ်ပါတယ်အဲ့ဒါယောဂီတို့တရားအထုတ်တဲ့ယောဂီတွေဒါအ ਨੇ နဲ့အမျှတွေ့ရပါလိမ့်မယ်ယောဂီတဲ့ယောဂီတဲ့ဒီအဖြစ်ပြက်ဒီယောဂီတို့ကြုံရပါလိမ့်မယ်အဲ့တော့မိမိတို့ကအဲ့ဒီအတန်လေးနောက်လိုက်သွားရင်ယောဂီတို့တရားဟာဆုံးယုတ်သွားတတ်ပါတယ်တရားလာကနေတွေးဖွဲသွားတတ်ပါတယ်အဲ့တော့အဲ့ဒီအတန်လိုက်နေနောက်တော့ယောဂီတို့စိတ်မလိုက်ရပါဘူးယခုတရားစားတဲ့အာထုတ်တဲ့အချိန်ကစပြီးတော့ဒီနာသီးဘအောက်မှာစိတ်ကိုညင်သက်စွာထားရပါတယ်အပြားတစ်ထောင်းလောက်နေရာလေးမှာစိတ်ကိုစိုက်ထားပြီးတော့ထွက်လျုံလေးမှတ်ရပါတယ်။တစ်ချိန်လုံးမှတ်နေအောင်ကျင့်ရပါတယ်။အဲ့လိုကျင့်တဲ့အခါမှာယောဂီတို့သောသောကမာနဖန်ဆင်းတဲ့အတန်လေးရောက်လာတဲ့အခါအဲ့ဒီအတန်ကိုအာယုံမပြူပဲနဲ့ဒီနာသီးဘရဲ့အောက်အပြားတစ်ထောင်းလောက်နေရာလေးမှာစိတ်စိုက်ထားပြီးတော့ထွက်လျုံလေးမှတ်နေမယ်ဆိုရင်အဲ့ဒီအတန်လေးကအဝေးကြီးရောက်သွားပါတယ်။အနတ်မကတ်နိုင်ပါဘူး။နောက်ယောဂီတို့အနတ်နေလဲဖန်ဆင်းတတ်ပါတယ်။ကောင်းတဲ့အနတ်မကောင်းတဲ့အနတ်နေလဲဖန်ဆင်းတတ်ပါတယ်။အဲ့လိုဖန်ဆင်းတဲ့အခါမှာကောင်းတဲ့အနတ်နေဖန်ဆင်းရင်တဏှာလောဘတွေဖြစ်ပြီးတော့တရားကပျက်စီးသွားတတ်ပါတယ်။မကောင်းတဲ့အနတ်နေဖန်ဆင်းတဲ့အခါမှာဒေါသထွက်ပြီးတော့တရားပျက်စီးသွားတတ်ပါတယ်။အဲ့လိုလောဘဒေါသတွေမဖြစ်ရအောင်မိမိတို့ကစိတ်ကိုအာနာပါနကမ္မထမှတ်တဲ့အချိန်မှာနာသီဝအောက်မှာစိတ်ကိုငြိမ်သက်စွာထားပြီးတော့ထွက်လေဝင်လေကိုမှတ်ရပါလေရှုရပါလေအဲ့ဒီအနတ်နေအာယုံနောက်သို့စိတ်မရောက်စေရပါဘူးအဲ့တော့ယောဂီတို့တရားစတဲ့အာထုတ်တဲ့နေ့အာထုတ်တဲ့အချိန်ကစပြီးတော့အခြားအာယုံတွေကိုဖြတ်ရပါလေရူပယုံသတ္တယုံကန္နာယုံရတယုံဖုဒ္ဓဘာယုံဓမ္မယုံဒီအာယုံတွေဖြတ်ရပါလေဖြတ်ပြီးတော့မိမိတို့ရှုမြဲကမ္မထာအာယုံပေါ်မှာပဲစိတ်တခုတည်းထားရပါလေ ယောဂီတွေရှုမှတ်တတ်ပြီလားအဲ့ဒီအာယုန်တွေကိုယောဂီတို့သောသောတွေကဖြတ်ကျင့်ရပါတယ်ဖြတ်မကျင့်နိုင်ဘူးဆိုရင်ယောဂီတို့သောသောကပြောတယ်မမြင်တဲ့ပုံကိုယ်တွေလာရင်စိတ်ကအဲ့ဒီရောက်သွားတတ်ပါတယ်ရောက်သွားရင်မိမိတို့စိတ်ကိုသိသိမနိုင်ဖြစ်တတ်ပါတယ်ဒါအခက်ခဲတခုဖြစ်လာတတ်တဲ့အကြောင်းကိုပြောပြတာပါအဲ့တော့မိမိတို့စတဲ့အာထုတ်တဲ့နေ့စတဲ့အာထုတ်တဲ့အချိန်ကစပြီးတော့စက္ကုန်တည်းချထားရပါလေ။မျက်စိကလည်းဟိုကြည့်ကြည့်ကြည့်မကြည့်ရပါဘူး။နားကလည်းတခြားအာယုန်တွေကိုအတန်တွေကိုနားမထောင်ရပါဘူး။နှာခေါင်းကလည်းအခြားအနံ့တွေကိုနမ်းရှူတဲ့မနမ်းရှူရပါဘူး။အဲ့ဒီပုံမှာစိတ်အာယုန်မရောက်စေရပါဘူး။သာအာရစာသုံးတဲ့အခါမှာလေမိမိတို့ကကမ္မထမ်းမှတ်ပြီးတော့အနာပါနမှတ်တဲ့အချိန်မှာသာသီတော်အောင်မှာစိတ်ကိုညင်သက်စွာထားပြီးတော့အနာပါနကမ္မထံတရားကိုမှတ်ပြီးတော့စာအာဟာရကိုသုံးဆောင်ရပါလေဒီအစာအာဟာရအာယုံပေါ်တော့စိတ်မရောက်စေရပါဘူးယောဂီတို့ယခုတရားအထုတ်တဲ့အခါထိုင်နေကျန်းပြင်းနေခန္ဓာကိုယ်နဲ့ထိတဲ့အခါမှာကောင်းတဲ့အတွေ့အထိခံစားရတယ်ဆိုရင်သာယာတဲ့သဘောဖြစ်တတ်တယ်မကောင်းတဲ့အတွေ့အထိတွေးကြည့်တဲ့အခါမှာဒေါသထွက်တတ်တယ်။အဲတော့လောဘဒေါသမဖြစ်စေဘဲနဲ့ဒီအာနာပါနမှတ်ပြီးတော့ထိုင်ရပါလေ။လောဘဒေါသမဖြစ်စေရပါဘူး။အဲလိုမိမိတို့ကဒီအာယုံ6ပါးကိုခွာပြီးတော့ကျင့်နိုင်မယ်ဆိုရင်သောသောကပြောခဲ့တယ်တောတဲ့တောင်ထဲမှာမမြင်တဲ့ပုဂ္ဂိုလ်ရဲ့အနှောက်အယှက်ကိုကျော်လွှားနိုင်တယ်ပေါ့။ကျော်လွှားပြီးတော့ကျင့်သုံးနိုင်တယ်ပေါ့။ယောဂီတို့ကြင်ကြည်ပါဟုတ်မဟုတ်ဆိုတာကိုလေယောဂီတို့ဥပမာဆိုရပါဆိုရင်ညဘက်ကိုကျောင်းမဲ့ဖွဲ့ကောင်းတဲ့တင်းကျန်ကုန်းนี่သွားကျင်းနေဆိုရပါဆိုရင်တင်းကျန်ကုန်းသွားကျင်းနေဆိုရင်ယောဂီတို့အဲ့ဒီတင်းကျန်ကုန်းမှာမကျွတ်မလွတ်တဲ့ကိစ္စပုံကိုယ်တွေလည်းလာတတ်ပါတယ်တချို့လည်းနှိပ်စီမကြွမလွတ်တဲ့ပုံကိုယ်တွေကြီးတယ်ပေါ့တချို့လည်းရဲ့အနေငယ်မကြွမလွတ်တဲ့ပုံကိုယ်တွေကြီးတယ်ပေါ့အဲ့တော့အဲ့ဒီမကြွမလွတ်တဲ့ပုံကိုယ်တွေကသုတ်တန်သွားပြီးတော့တရားကျင့်ရင်အနေနဲ့အများတော့ရောက်လာတတ်တယ်ရောက်လာရင်ယောဂီတို့စိတ်ကသောသောကဒီအာနာပါနမှတ်တဲ့အခါမှာနှာသီးဝအောက်မှာညင်သက်စွာထားပြီးတော့ထွက်လေဝင်လေကိုမမှတ်နိုင်ခဲ့ဘူးဆိုရင်အဲ့ဒီသူတို့ခံသင်းတဲ့အာယုန်တွေပေါ်တော့ရောက်သွားတတ်တယ်။ကြောင်ရုံနဲ့ထိလိုက်တဲ့စိတ်တွေဖြစ်သွားတတ်တယ်ပေါ့။အဲ့တော့ကြောင်ရုံထိလိုက်တဲ့စိတ်တွေဖြစ်ပြီးတော့မိမိတို့စိတ်ကိုမနိုင်နေတဲ့အခါအဲ့ဒီနေရာမျိုးတွေကိုမသွားရတာမကျင်ရတာမျိုးလည်းဖြစ်လာတတ်တယ်။ဒါရောရုံဒီအာနာပါနကမ္မထစတဲ့မှတ်တဲ့အချိန်မှာမိမိတို့လိုအပ်ချက်တစ်ခုရှိနေလို့ဖြစ်ပါတယ်။အဲ့တော့သာနာပါနကမ္မထမှတ်တဲ့အခါမှာနှာသီးဝရဲ့အောက်မှာအဖျားတစ်ထောင်လောက်သေးနေတဲ့ကျင်းနေတဲ့နေရာလေးမှာစိတ်ကိုညင်သက်စွာထားပြီးတော့ဒီအာနာပါနကမ္မထတရားကိုတတိမြဲအောင်ရှင်းဥစွာရှုမှတ်ရပါလေ။တတိမြဲအောင်မှတ်နိုင်သွားတဲ့အခါမှာဒီထွက်နေဝင်နေရဲ့အရှိအတိုးထွက်နေဝင်နေတို့ရဲ့အစအလယ်အဆုံးသုံးပါးလုံးကိုလည်းတိအောင်ရှုမှတ်လို့ရလာတယ်။နောက်ထွက်လေဝင်လေတို့ကိုတိမ်မွေ့အောင်နူးညံ့အောင်ချုပ်ငိမ့်သွားအောင်လည်းရှုမှတ်လို့ရလာတယ်။အဓိကကတော့ယောဂီတို့ဒီထွက်လေဝင်လေတိုင်းကိုတတိမြဲအောင်မှတ်နိုင်ဖို့ရအဓိကပါပဲ။အဲတော့ယောဂီတို့ကနေ့စဉ်နေ့စဉ်ရေချိုးတဲ့အခါမှာပဲဖြစ်ဖြစ်အဝတ်လျှော်တဲ့အခါမှာပဲဖြစ်ဖြစ်ထမင်းချက်တဲ့အခါမှာပဲဖြစ်ဖြစ်မိမိတို့ယုံသွားတဲ့အခါမှာပဲဖြစ်ဖြစ်ယုံအလုံးလုပ်တဲ့အခါမှာပဲဖြစ်ဖြစ်ခြေတိုင်သွားတဲ့အခါမှာပဲဖြစ်ဖြစ်ခြေရောက်တဲ့အခါမှာပဲဖြစ်ဖြစ်ဒီအာနာပါနကမ္မထံကိုမှတ်ပြီးတော့မိမိတို့အလုံးလုပ်မယ်ဆိုရင်အမှားအယွင်းဆိုတာလည်းမရှိပါဘူးအသိအဆောင်ဆိုတာလည်းမရှိပါဘူးမိမိတို့လုံးသမျှတွေကအကုန်လုံးအမှန်ကန်ဖြစ်လာတတ်ပါတယ်အကျိုးပေးတာရင်လည်းထူးထူးခြားခြားဖြစ်လာတတ်ပါတယ်ဒါဦးရင်တို့မာမြင်တော်ထဲမှာတရားကျင့်တာဒီနှစ်ပါဆိုရင်6နှစ်ရှိပါပြီ
ချောင်းနဲ့တက်တန်းရောက်ပါပြီ။မာမင်တော်ဟာဘုရောကဘုန်းကြီးတွေလက်မခံတဲ့ကျမ်းတမ်းနဲ့တော်ကြီးတစ်ခုဖြစ်ပါတယ်။အဲ့ဒီမှာဗေဒနုမြို့ကိုအစိုးရတဲ့ပန်းထွားဘီမာကြီးဆိုတာလေဒီကနေ့တိုင်အောင်ရှိနေသေးပါပဲ။အဲ့တော့ဦးဇင်းတို့အဲ့ဒီကျမ်းတမ်းနဲ့တော်ကြီးတွေမှာရောက်သွားတော့ဦးဇင်းတို့ဘုန်းကြီးတွေနေလို့မရအောင်လောက်ရက်ပါတယ်ချက်စီးပါတယ်ဘုန်းကြီးတွေတော်တဲ့ဝင်သွားတယ်ဆိုရင်ဘုန်းကြီးတွေစီးလာတဲ့ကားဟာပြက်တတ်ပါတယ်တခါတခါကြောက်ခဲထိုးကြသွားတတ်ပါတယ်အဲ့တော့သူတို့နေတဲ့နေရာတွေတွားကြည့်ရင်ဒီယသိယဟန်နေဟာညာတော်အဖြစ်အသက်အန္တရာယ်ဖြစ်ကြပါလေ။အဲ့တော့ဦးဇင်းတို့ကအဲ့ဒီတော်ကြီးတွေကိုရောက်ရှိသွားပါလေ။ရောက်ရှိသွားတော့သွားတော့ကဦးဇင်းတို့ဒီအာနာပါနကိုစတင်ပြီးတော့မှတ်ပါတယ်။အာနာပါနကမ္မထံတရားကိုစူးစူးဆိုက်ဆိုက်မှတ်ပါတယ်။တရားကို12နာရီစက်တိုက်ထိုင်ပြီးတော့ခန္ဓာကိုယ်လည်းမလုပ်စိတ်လည်းမလုပ်သေးပဲနဲ့ဦးဇင်းတို့ကျင့်ခဲ့ပါလေကျင့်ပြီးတော့အဲ့ဒီမြေမာကြီးနဲ့တကွာအဲ့ဒီတဲမှာရှိတဲ့ကျမ်းသားနဲ့နတ်ဘလူးတွေကျမ်းသားနဲ့နတ်တွေဝါတွေကိုအမြတမ်းပေးဝေပါလေနေ့စဉ်နေ့စဉ်ဦးဇင်းတို့အဲ့ဒီပုံကိုယ်တွေအတွက်ရည်စူးပြီးတော့ပရိယွတ်ပါလေပရိယွတ်မေတ္တာဖို့အမြတ်ဝေတဲ့ဟာမနက်တနာကြီးညတနာကြီးတရက်ကိုနှစ်ကြိမ်ပြုလုပ်ပါတယ်အဲ့လိုပြုလုပ်တဲ့အခါရောက်တော့အဲ့ဒီမှာရှိတဲ့ကျမ်းသားနဲ့ပုဂ္ဂိုလ်တွေဟာလူညံလာပါတယ်ယောဂီတို့တိမ်မွေ့လာပါတယ်သာသနာကြီးညိုတဲ့စိတ်တွေပြန်ပြီးတော့ဖြစ်လာပါတယ်ဒါယောဂီတို့ဦးဇင်းတို့လက်တွေ့မယုံမှုဆိုရင်ပြလို့ရပါတယ်မာမြင်တော်ကိုယောဂီတို့လိုက်လာပြီးတော့တစီတကောင်ကြီးချွလို့ရပါတယ်။ကိုယ်စင်းတို့ပြောတာမှန်မှန်မှန်ဆိုတာကိုကိုကိုယ်တိုင်လာပြီးတော့ကြီးလို့ရပါတယ်။ကိုယ်စင်းတို့လောက်တာဟုတ်မဟုတ်ပြောတာဟုတ်မဟုတ်ဆိုတာကိုကိုယ်တိုင်လာကြီးလဲပါ။ကိုမာမြင်တော်မှာသာသနာထွန်းကားတဲ့နေရာကြီးပြန်ဖြစ်သွားပါပြီ။ဒီနတ်တရားဦးစင်းတို့ကိုကြီးညိုတဲ့စိတ်သာသနာကြီးညိုတဲ့စိတ်သာသနာထွန်းကားအောင်ပြုလုပ်လို့တဲ့စိတ်တွေဟာအပေါင်းလုံးဖြစ်သွားကြပါတယ်။ဒါဥစဉ်တို့တကူကြောင့်မဟုတ်ပါဘူး။ဒါတရားရဲ့တကူကြောင့်ဖြစ်ပါတယ်။ဥစဉ်တို့တရားမှတ်တဲ့အတွက်ကြောင့်တရားမှတ်ပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကိုမေတ္တာပို့တဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်တွေဟာအခုသာသနာကြီးညိုတဲ့စိတ်တွေဖြစ်သွားပါတယ်။ယတိယဟန်နေဘဏ္ဍပါသွားသွားအန္တရာယ်မဖြစ်တော့ပါဘူး။အဲ့ဒီတော့တဲ့တောင်ထဲမှာဘဏ္ဍပါသတင်းသုံးသတင်းသုံးအန္တရာယ်မရှိတော့ပါဘူးကားတွေပြက်တာကားတွေကြောက်ထဲထိုးကြတာဆိုတာလေယောဂီတို့ဒီကနေ့မရှိတော့ပါဘူးအခုသာသနာကြီးညိုပြီးတော့ဦးဇင်းတို့တရားရှိတော်ဒီဒီဤဦးဇင်းတဲနေပါလေဒီနေ့ဆိုရင်ဖြည့်တင်ပြပါပါတရားရှိတော်ဒီဒီတော်ကြီးဟာဦးဇင်းတို့အကြမ်းမင်းအဖြစ်ကုန်ကြွယ်ဟာအခုသိမ်ပေါင်း3000လောက်ရှိနေပါပြီပင်မောင်3000လောက်ဝတ္ထုငွေတွေဟာဦးဇင်းတို့တရားရနိုင်မလဲဒီငွေတွေဟာဦးဇင်းတို့သွားတင်တော့ကလည်းတပိတ်ကလုံးသင်္ဟန်းသုံးတယ်နဲ့တောထဲကိုဆက်သွားခဲ့တယ်တောထဲရောက်တော့လည်းဒီတရားဓမ္မကျင့်တဲ့အလုပ်ကိုပဲလုပ်တယ်အဲ့တော့ဒီဘုရားတင်နိုင်တော့အောင်ပင်မောင်3000လောက်ငွေတွေဟာဘယ်ဟာရမလဲအဲ့တော့အခုကုန်တာဟာတိမ်ပေါင်း3000ကျော်နေပါပြီ။ဦးဇင်းတို့အထဲထဲမှာဈေးဒီတွေတည်တာ၊တန်တိကအဆအုံတွေလှုပ်တာ၊ရေတင်းရေကနေလှုပ်တာ၊ဗလန်းနေပြင်တာအကုန်လုံးပေါင်းလိုက်ရင်တိမ်ပေါင်း3000ကျော်သွားပါပြီ။အဲ့တော့နတ်ဒီဝါတွေဟာမိမိတို့တရားကျင့်တဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့စောင့်ရှောက်တဲ့သဘောတွေ့ရပါလေ။အဲ့တော့ယောဂီတို့ကတရားကျင့်ဖို့ကိုမမေ့ကြပါနဲ့လို့ဦးဇင်းကတိုက်တွန်းလိုပါတယ်တရားကိုလေးလေးနက်နက်အထုတ်ကြပါကျင့်ကြပါလို့ဦးဇင်းကတိုက်တွန်းလိုပါတယ်ဒီလောကီအလုပ်တည်ဆိုတာကတော့မိမိတို့ဘဝဆက်တိုင်းကလုံလာတဲ့အလုပ်တွေပါပဲ ဘယ်တော့မှပုံတယ်ဘယ်တော့မှဆုံးတယ်ဘယ်တော့မှပြီးတယ်ဆိုတာလည်းမရှိပါဘူးဒီအလုပ်တွေပေါ်မှာပဲမိမိတို့ကကိုရောစိတ်ရောမြုပ်ပြီးတော့တချို့လုံနေကြပါတယ်အဲ့ဒီကိုရောစိတ်ရောမြုပ်ပြီးတော့လုံတဲ့ဒီလောကလူသားတွေဟာတချို့အဲ့ဒီအာယုန်နေနဲ့ပဲဘဝကိုညှိကုန်းချုပ်သွားကြပါတယ်မိမိအတွေ့အချီးနှီးဖြစ်သွားပါတယ်အဲ့တော့မိမိအတွက်အချင်းကြီးမဖြစ်ရအောင်ဒီလောကီအလုပ်တွေလုပ်တဲ့အခါမှာလေမိမိတို့တရားဓမ္မကျင့်ပြီးတော့ကျင့်သုံးရင်းနဲ့အလုပ်လုပ်ဖို့ကောင်းပါလေနားလည်ပြီနော်ယောဂီတို့တရားကျင့်သုံးပြီးတော့လုပ်ကြပါဦးဇင်းတို့လည်းအနည်းအဲ့ဒီလိုလုပ်ပါလေဦးဇင်းတို့ဒီဆောဆံကြွတာပဲဖြစ်ဖြစ်ဓမ္မမဟုတ်အလုတန်းပင်လို့ကြွတာပဲဖြစ်ဖြစ်အမည်တရားနှလုံးသွင်းပြီးတော့ကြွပါလေတရားလက်လွတ်ပြီးကြွတာမျိုးမရှိပါဘူးအမြဲတမ်းတရားကျင့်သုံးပြီးတော့ကြွပါလေအဲ့ဒီတရားကျင့်သုံးပြီးကြွတဲ့အတွက်ကြောင့်သောသောကမာမြင်တော့တဲ့မှာရှိတဲ့ကျမ်းတန်းတဲ့နတ်ဒီဝါတွေဟာတိမ်မွေ့လူညံ့သွားကြတယ်နတ်ဒီဝါတွေဟာဘုရားသာသနာကြီးညိုတဲ့စိတ်တွေပြန်ဖြစ်လာတယ်ခုသာသနာတော်ကြီးကိုထွန်းကားအောင်တည်ခတ်အောင်ပြန်ပွားအောင်သူတို့ကိုယ်တိုင်ဝိုင်းဝန်းပြီးတော့ကူညီလာကြတယ်ပံ့ပိုးလာကြတယ်ဒီလိုဖြစ်လာပါတယ်ယောဂီတို့မြန်မာနိုင်ငံရောက်တဲ့အခါမှာယောဂီတို့မယုံဘူးဆိုရင်လေလာကြည့်လိုက်ကြပါဦးဇင်းတို့မာမြင်တော်ရဲ့အလယ်မှာဦးဇင်းတို့ဒီခြေဒီတဲတာတို့သာသနာ့ကအဆောက်အုံဆောက်လုပ်တာတို့ခြေစင်းခြေကနေလုပ်တာတို့ဆယ်ပိတ်တာတို့ဒီမိဘမဲ့ကလေးတွေရှင်ပြူတာတို့မိဘမဲ့ကလေးတွေစာသင်ပေးတာတို့ပညာသင်ပေးတာတို့မိဘမဲ့ကလေးတွေနေဖို့ထိုင်ဖို့စာသင်ကျောင်းတွေဖောက်တာဆိုတာအကုန်လုံးဦးဇင်းတို့တော်ကြီးထဲမှာတစ်ချိန်တစ်ချိန်လုပ်နေပါလေအဲ့တော့ဒီငွေတွေဘယ်ရရမလဲဆိုပြီးတော့အဲ့တော့ဦးဇင်းတို့ကတရားကျင့်တဲ့အတွက်ကြောင့်ဒါတွေရရှိခြင်းဖြစ်တယ်ဆိုလိုတာကတော့ယောဂီတို့ဒီကမ္မထာအားထုတ်တဲ့အခါမှာဒါအာနာပါနကမ္မထာမှတ်တဲ့အချိန်မှာဒီနှာသီးဝအောက်ကနေပြီးတော့ယောဂီတို့သန်ဒီတမြင်များလောက်တော့စိတ်ကိုမရွေ့ရှားစေရပါဘူးဆိုတာအရင်ကငါအဖျားတထောက်လောက်နေရာလေးမှာစိတ်ကို24နာရီလုံးစိုက်ထားလို့ရအောင်ကျင့်ရပါလေကျင့်တဲ့အခါအဲ့ဒီအဖျားတထောက်လောက်နေရာလေးကနေအလင်းတွေဖြစ်လာတတ်ပါတယ်နှာခေါင်းထဲကအလင်းသားတွေထွက်လာတတ်ပါတယ်အဲ့ဒီအလင်းသားတွေထွက်လာတဲ့အခါအဲ့ဒီအလင်းသားတွေစိုက်ရှုပ်ပြီးတော့အာနာပါနကမ္မထမှတ်ရင်ယောဂီတို့တတိလွတ်တယ်ဆိုတာမရှိတော့ပါဘူးထွက်နေတယ်ဝင်နေတယ်တတိမြဲသွားပါတယ်ထွက်နေတယ်ဝင်နေတယ်တတိမြဲသွားတဲ့အခါတော့သမာဓိတွေကအထုတ်ထိပ်ရောက်သွားတယ်တတိသမာဓိအထုတ်ထိပ်ရောက်သွားတော့ယောဂီတို့ဝိပဿနာပညာတွေဟာစက်တိုက်ဖြစ်လာတယ်ဝိပဿနာဉာဏ်မဲ့ဉာဏ်ပုံဉာဏ်တွေဆိုတာဖြစ်လာတယ်ရလာတယ်ယောဂီတို့မှတ်တတ်ပြီးတော့ရှုတတ်ပလာမသိဘူးရှုတတ်ပြီးတော့ဒါဥပဒေတို့ရှုမှတ်နေကိုသင်ပေးနေခြင်းဖြစ်တယ်။နောက်ယောဂီတို့ဥပမာဆိုရပါဆိုရင်အာနာပါနကမ္မထံတရားရှုမှတ်ပြီးလို့မိမိတို့ကဝေဒနာရှုတဲ့အခါဟရိယဝုဒ္ဓယုတ်ကိုစိတ်ဆိုင်ထားတယ်ဆိုရပါဆိုရင်အဲဒီဟရိယဝုဒ္ဓယုတ်ရှုမှတ်နည်းတွေကိုမနေ့တင်ကရောက်ရင်ယောဂီတို့သင်ပေးပါမယ်။အခုကြုံတဲ့အခါဦးဇင်းတို့နည်းနည်းပြောပြပါမယ်။ဟရိယဝုဒ္ဓယုတ်စိတ်ဆိုင်ထားတဲ့အခါမှာလေမိမိတို့စိတ်ကဟရိယဝုဒ္ဓယုတ်ကနေပြီးတော့ဈာန်ဤတမြင်များလောက်မရွေ့စေရပါဘူးအပြင်တို့လည်းမထွက်စေရမပြန့်စေရပါဘူးဒီဟရိယဝုဒ္ဓယုတ်မှာစိတ်ကိုတစ်ချိန်လုံးထားနိုင်အောင်ကျင့်ရပါလေဒါယောဂီတို့ကစိတ်ကိုနိုင်နေအောင်ကျင့်တဲ့ဤတစ်ခုကိုယောဂီတို့သင်ပေးခြင်းဖြစ်တယ်ဦးဇင်းတို့လည်းအဲ့ဒီလိုကျင့်ပါတယ်ဟရိယဝုဒ္ဓယုတ်မှာ24နာရီလုံးစိတ်ဆိုင်ထားနိုင်အောင်ကျင့်ရပါတယ်။24နာရီရရဲ့48နာရီတိုးတိုးပြီးတော့စိတ်ကိုစူးစိုက်မှုအားကောင်းအောင်ထားနိုင်အောင်ကျင့်ရပါတယ်။ကျင့်တဲ့အခါယောဂီတို့အဲ့ဒီဟရိယဝုဒ္ဓယုတ်ကလည်းအလင်းတွေဆိုတာဖြစ်လာတတ်ပါတယ်။ဘာကြောင့်ဒီဟရိယဝုဒ္ဓယုတ်ကအလင်းတွေဖြစ်လာသလဲလို့မေးရရှိတယ်။ယောဂီတို့ဒီဝေဒနာတွေဖြစ်တာချုပ်တာชุบมาတဲ့ခါမှာဒီဝေဒနာဖြစ်တာထုတ်တာชุบมาရင်းနေ မိမိတို့ဖြစ်ချင်းပြက်ချင်းကိုမြင်တယ်သိတယ်ဥဒိယဘုရားဉာဏ်ပညာကနေပြီးတော့ဘာဝနာမင်းကအလင်းရောက်နေဆိုတာဖြစ်လာတယ်တော့ဒီဟရိယဝုဒ္ဓယုတ်ကလင်းလာတယ်ကြီးလင်းလာတယ်တောက်ပလာတယ်ဟုတ်တောက်ပလာတော့ရိုးရိုးဒီအလင်းတွေကတကောလုံးလင်းထိန်သွားတတ်တယ်ဟရိယဝုဒ္ဓယုတ်ကနေပြီးတော့အလင်းတွေတကောလုံးပြန့်နှံ့သွားတတ်တယ်ပြန့်နှံ့သွားတော့ယောဂီတို့ဒီဝေဒနာတွေယုတ်ကလတ်တွေဆိုတာမိမိတို့တလို့အဖျားလေးနဲ့ထောက်ပြီးတော့ရှုမှတ်လို့ရသွားတယ်အဖျားနဲ့ထောက်ပြီးတော့ရှုမှတ်နိုင်တယ်လို့ပေါ့ရှုမှတ်နိုင်သွားတယ်ပေါ့အဒီဝေဒနာလေးတွေဖြစ်တာထုတ်တာယုတ်ကလတ်လေးတွေဖြစ်တာထုတ်တာကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်တာထုတ်တာရှုလို့ရတယ်ချုပ်ငင်းအောင်ရှုလို့ရတယ်အဲ့ဒီသဘောဖြစ်သွားတယ်အဲ့ဒါဘာကြောင့်ဖြစ်လဲဘာကြောင့်ဒီလိုဖြစ်တယ်လဲဆိုရင်စိတ်ကိုယ်တော်ဟရိယဝုဒ္ဓယုတ်မှာ24နာရီလုံးညင်သက်စွာထားနိုင်ခြင်းကြောင့်ဖြစ်တယ်24နာရီလုံးထားနိုင်တဲ့အခါရောက်တော့တတိသမာဓိတွေအားကောင်းတဲ့အခါမှာပညာတွေကစွာအားကောင်းလာတယ်ဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းယုတ်ကလတွေဖြစ်တိုင်းဖြစ်တိုင်းရှုမှတ်လို့ရလာတယ်ဖြစ်တာပြက်တာမြင်အောင်ရှုမှတ်လို့ရလာတယ်ဖြစ်ချင်းသဘောပြက်ချင်းသဘောဖြစ်ချင်းပြက်ချင်းသဘောတွေတစ်ချိန်လုံးမှတ်လို့ရလာတယ်ချုပ်ငင်းအောင်ရှုမှတ်လို့ရလာတယ်အဲ့လိုရှုမှတ်လို့ရလာတဲ့အခါရောက်တော့ဝေဒနာတွေယုတ်ကလတ်တွေရှုမှတ်တဲ့စိတ်တွေအားလုံးချုပ်သွားတဲ့အခါမှာယောဂီတို့ဒီဖြစ်ချင်းပြက်ချင်းမရှိတဲ့သဘောတစ်ခုအသင်္ကတဆိုတဲ့သဘောတစ်ခုသွားတွေ့တတ်တယ်တွေ့တဲ့အခါမှာယောဂီတို့မိမိတို့တရားဆိုင်ရတာပင်မလာတို့နွားနေတာတို့ဆိုတာမရှိတော့ဘူးအဲ့ဒီချိန်မှာရောရောအဲ့ဒီငြင်းတဲ့သဘောတစ်ခုကိုအာယုံပြုတ်ပြီးတော့ရောရောတဏီလုံးတညာလုံးထိုင်လို့ရလာတယ်တဏီလုံးတညာလုံးကျင့်လို့ရလာတယ်အဲ့လိုသူတို့ခြားခြားဖြစ်လာလိမ့်မယ်ယောဂီတို့ယခုယောဂီတို့အိပ်တဲ့အချိန်ဟာ24နာရီမှာခု6နာရီတချို့လဲ9နာရီလောက်အိပ်ကြမယ်ပေါ့အဲ့ဒီအချိန်မှာရောရိုးတို့အိပ်တဲ့အချိန်ဟာ10မိနစ်15မိနစ်လောက်ပဲရှိပါတယ်အိပ်တဲ့အချိန်ဟာအဲ့10မိနစ်15မိနစ်လောက်အိပ်တဲ့အချိန်ဟာပိုင်းခြားလို့ရပါတယ်10မိနစ်15မိနစ်အိပ်ရတာရှင်းလျားတယ်ဆိုရင်5မိနစ်ပိုင်းခြားအိပ်လို့ရပါတယ်5မိနစ်ပြည့်ရင်ရောရိုးတို့ချက်ချင်းဒီအတိစိတ်တွေဟာဖြစ်လာပါတယ်ချက်ချင်းနှိုးကြလာပါတယ်မိမိကြည့်လိုက်ရင်5မိနစ်ပါပဲ5မိနစ်ပိုတာဆိုတာမရှိပါဘူးအဲ့လိုတိတိကျကျဆိုတာအိမ်လို့ရပါတယ်။ရောရီတို့စားတဲ့အစားအစာဟာဒီလိုဇွန်လေးနဲ့နှစ်ဖက်ဇွန်လေးနဲ့တစ်ဇွန်လောက်စားပြီးတော့ရည်လေးတစ်ခွက်တောက်ပြီးတော့ရောရီတို့ကျင်းလို့ရပါတယ်။ရောအဲ့ဒီအချိန်မှာရောရီတို့အစားစားတာတို့ရည်စားတာတို့ရည်တောက်ချင်တာတို့မရှိပါဘူးရောဂီတို့။တောင်းတဲ့လူခန္ဓာကိုယ်ဟာငြိမ်သက်သွားတယ်၊ကြောက်ရွံ့လို့ဖြစ်သွားတယ်။မိမိတို့အတိတ်ကမပြည့်မချင်းဒီခန္ဓာကိုယ်ကငြိမ်သက်သွားတယ်။နားလည်ကြည့်တော့ယောဂီတို့အဲ့ဒါဘာရောက်တယ်လို့ဖြစ်တယ်လဲ။ဘာရောက်တယ်လို့ရတယ်လဲဆိုရင်စိတ်ကိုယောဂီတို့တဏှာထဲမှာငြိမ်သက်စွာထားနိုင်ခြင်းကြောင့်ဖြစ်တယ်။သဘောပေါက်လားမသိယောဂီတို့နားလည်ကြည့်တော့ယောဂီတို့အဲ့တော့ဥစဉ်တို့ဖြစ်စေချင်တာကတော့အချိန်တိုတိုနဲ့ယောဂီတို့ကိုတရားရသိခြင်းနဲ့အချင်းတို့တို့နဲ့ယောဂီတို့တရားရအောင်ကြိုးကြိုးစားစားအားထုတ်စေခြင်းနဲ့အခုဦးဇင်းတို့နိုင်ငံညာသားတွေကိုတရားရှုမှတ်ပြီးသင်ပေးတဲ့အခါမှာနိုင်ငံညာသားတွေကတခါတည်းသူတို့ဘာသာတွေစွန့်ပြီးတော့ခုံကြီးဝတ်ကြတယ်သီလကျင့်အပြီးဝတ်ကြတယ်အဲ့ဒီလိုဦးဇင်းတို့အများကြီးကြုံရပါတယ်အဲ့တော့အခုနိုင်ငံညာသားတွေဦးဇင်းတို့ဒီလာတဲ့အခါဦးဇင်းတို့စိတ်ဘလို့ထားကျင့်ရမယ်တဏှာရဲ့အထိတ်တန်ထိုင်ကျင့်ရမယ်။သူသိချာသင်ပေးပါတယ်။သင်ပေးတဲ့အခါဒီနိုင်ငံသားတွေကတရားတိုးတက်ပါတယ်။အောင်မြင်ပါတယ်။နားလည်ပြီနော်ယောဂီတို့။အဲဒီတော့မိမိတို့ကအခုခန္ဓာကိုငြိမ်သက်စွာထားဆိုတာကယောဂီတို့ခန္ဓာကိုငြိမ်သက်စွာထားတဲ့အခါရောက်တော့ဒီအမြင့်တဲ့ဒီလောဘသင်္ခါရအမြင့်တဲ့ဒေါသသင်္ခါရအမြင့်တဲ့မောဟသင်္ခါရတွေဟာအကုန်လုံးတို့ကစိတ်ရဲ့မျက်မျက်ပြင်ပေါ်မှာထွက်လာတယ်ပေါ်လာတယ်ပေါ်ပေါ်လာတော့သူကဒီကျမ်းသားနဲ့ခေတ္တနဲ့ဝေဒနာအဖြစ်နဲ့ဒေါသသင်္ခါရတွေကပေါ်လာတယ်။တိမ်မွေ့နှူးညံ့တဲ့ဝေဒနာတွေအဖြစ်နဲ့ ဒီလောဘသင်္ခါရတွေကပေါ်တက်လာတယ်။အဒုက္ခမဒုက္ခဝေဒနာအဖြစ်နဲ့မောဟသင်္ခါရတွေကပေါ်တက်လာတယ်။ပေါ်တက်လာတော့ရိုးရိုးတော့ဒီခန္ဓာကိုငြိမ်သက်စွာထားပြီးတော့စိတ်ကိုငြိမ်သက်စွာထားပြီးတော့ငြိမ်ရတဲ့မြတ်တဲ့ဥပိ္ပခာဖြင့်ရှုလိုက်ရင်ဒီဝေဒနာတွေကချုပ်သွားတယ်။ချုပ်သွားတဲ့အခါတော့ဒီလောဘသင်္ခါရဒေါသသင်္ခါရမောဟသင်္ခါရတွေချုပ်သွားတော့ကျောင်းရိုးစိတ်တွေကတစ်ချိန်လုံးရှင်လန်းလာတယ်။ပမောဇ္ဇပိဋိပတ္တိဒုက္ခသမာဓိယထာဘူတညာနိဗ္ဗိဏညာဝိပဿနာညာမဲ့ညာပုညာနေဆိုတာသတ္တသက်သက်ဖြစ်လာတတ်တယ်။နားလည်ပြီနော်ယောဂီတို့။အဲတော့ယောဂီတို့ကအခုထွန်ရပါဆိုရင်ခန္ဓာကိုယ်ကိုတဏှာကြီးကိုခန္ဓာကိုယ်လည်းမလုတ်သေးရစိတ်လည်းမလုတ်သေးရဆိုပြီးအထိတ်ကထိုင်ကြည့်ပါအဋ္ဌကတိုင်ကြီးလို့တဏှာကြီးအောင်မိနေဆိုရင်ရောကြီးလို့တဏှာကြီးတိတိတတာဒီလောဘသင်္ခါရဒေါသသင်္ခါရမောဟသင်္ခါရတွေဟာအာနေသွားလိမ့်မယ်ချုပ်ငိမ့်သွားလိမ့်မယ်နားလည်ပြီနော်ယောဂီတို့အဲ့တော့တဏှာကြီးအဋ္ဌကထိုင်ကြည့်ကြည့်ပါတဏှာကြီးအောင်မိရင်တဏှာကြီးအောင်မိရင်ရောကြီးလို့တဏှာကြီးလောဘသင်္ခါရဒေါသသင်္ခါရမောဟသင်္ခါရတွေချုပ်ငိမ့်သွားမယ်ကျော်နေသွားမယ်ကဲရောရို7နှစ်နာရီ24နာရီဆိုင်ကြည့်ပေါ့အဲ့လိုရောက်တော့ရောရို3ချိန်လုံးဒီကိလေသာတွေတန့်စင်သွားတယ်နားလည်ပြီနော်ယောဂီတို့သဘောပေါက်လားမသိဘူးအဲ့လိုတန့်စင်သွားတဲ့အခါရောက်မှရောရို့ထူးခြားတဲ့အသိဉာဏ်တွေဆိုတာဖြစ်လာတယ်ထူးခြားတဲ့ဝိပဿနာဉာဏ်တွေမဲ့ဉာဏ်ပူဉာဏ်တွေဆိုတာဖြစ်လာတတ်တယ်နားလည်ပြီနော်ယောဂီတို့သဘောပေါက်လားမသိဘူးအဲ့တော့ရောရိုတရားကျင့်ပြီးတရားအထုတ်ပြီးဆိုရင်တော့တရားကျင့်တဲ့အလုပ်တရားအထုတ်တဲ့အလုပ်တစ်ခုပဲလုပ်ရတယ်။ကျန်တဲ့အလုပ်မလုပ်ရဘူး။ကျန်တဲ့အာယုံတွေပေါ်မှာစိတ်မရောက်စေရဘူး။နားလည်ပြီနော်ယောဂီတို့။ဒါရောရိုဒီဟရိယဝုထုယောမှာစိတ်ဆိုင်ထားတဲ့အခါအလင်းရောင်ဖြစ်လာတယ်။အလင်းရောင်ဖြစ်လာတဲ့အခါအဲ့ဒီအလင်းရောင်တွေကိုတစ်ခုလုံးဖြတ်ပြီးတော့တစ်ခုလုံးမှဖြစ်ထုံနေတဲ့ဝေဒနာတွေတစ်ခုလုံးမှဖြစ်ထုံနေတဲ့ယုတ်ကလတ်တည်းဒီကိုယ်လုံးမှာဖြစ်ထုတ်နေတဲ့ရှုမှတ်တဲ့စိတ်တွေကိုဖြစ်တာချုပ်တာမြင်အောင်ရှုရတယ်ချုပ်ငင်းအောင်ရှုရတယ်ဖြစ်ခြင်းသဘောပြစ်ခြင်းသဘောဖြစ်ခြင်းပြစ်ခြင်းသဘောမြင်အောင်ရှုရတယ်ဒါလည်းဒီနော်ယောဂီတို့အဲ့လိုရှုမှတ်တဲ့အခါတော့ဝိပဿနာဉာဏ်နေတစ်ဆက်ထက်ဖြစ်လာတယ်မဲ့ညာဖွညာနေရလာတတ်တယ်ဓမ္မမို့ယောဂီတို့အဲ့ဒီဟရိယဝုထုယောကိုစိတ်ဆိုင်ထားပြီးတော့ကြည်လင်တော့ပါတဲ့အလင်းဓာတ်တွေကိုစိုက်ကျူးရင်တော့ဇန်သမာဓိတွေပဲရောက်သွားတတ်တယ်။နားလည်ပြီနော်ယောဂီတို့။ဇန်နေရသွားတတ်တယ်။ဇန်နေရသွားတော့ယောဂီတို့အဲ့ဒီဇန်နေနဲ့တချို့နဲ့ပျော်သွားတတ်တယ်။ဇန်ဘက်မှာယိုင်သွားတတ်တယ်။အဲ့တော့အဲ့ဒီနေရာမှာလမ်းခွဲလေးနှစ်ခုပေါ့။အဲ့တော့မိမိတို့ကဒီအလင်းတွေကိုစိုက်ကျူးပြီးတော့ကျင့်မယ်ဆိုရင်တော့သံသမာဓိတွေပဲရောက်သွားတတ်တယ်ပထမဇာဒုတိယဇာတတိယဇာစတုတ္တဇာဒီဇာနေအပြန်အလှန်ဝင်သားလို့ရလာတတ်တယ်အာကာသမင်းဇာယတနာဇာအာကေစိညာယတနာဇာနေဝတိညာနာတိညာယတနာဇာအာကေစိညာယတနာဇာနေဝတိညာနာတိညာယတနာဇာဒီဇာနေလဲဝင်သားလို့ရလာတတ်တယ်နားလည်ပြီနော်ယောဂီတို့အဲ့တော့အဲ့ဒီဇာနေဝင်သားလို့ရလာပြီဆိုရင်မိမိတို့ကအဲ့ဒီပုံမှာစိတ်ကိုမပြောမွှေးစေပဲနဲ့ပြန်သိမ့်စီပြီးတော့ဇာကထားတိုင်းထားတိုင်းကိုဝိပဿနာရှုရပါတယ်။နားလည်ပြီနော်ယောဂီတို့။ဥပမာဆိုရပါဆိုရင်မိမိတို့ဇာဝင်စားလို့ဆယ်နှစ်နာရီအဋ္ဌံထိုင်ဇာဝင်စားပြီးရင်ဆယ်နှစ်နာရီပြည့်တဲ့အခါမိမိတို့ကဝိပဿနာရှုရပါတယ်။အဲဝိပဿနာရှုရင်ဒီဝိပဿနာဉာဏ်တွေကဆဲလိုက်ဖြစ်လာတတ်တယ်။နာမိမိတို့လိုလားတဲ့ပန်းခြင်းနဲ့မဲ့ညာဖွညာနေလေရလာတတ်တယ်။နားလည်ပြီနော်ယောဂီတို့။ရှုတတ်ပြီလားယောဂီတို့။ရှုတတ်ပြီနော်။အဲ့တော့ဦးဇင်းတို့ရှုမှတ်တဲ့ဤတခုသင်ပေးမယ်။ဦးဇင်းတို့ဒီတရားတွေရှုတဲ့အခါမှာတစ်ချိန်လုံးလုံးလဝိရိယကိုရှင်းတင်ပြီးတော့အထုပ်ပါတယ်။ရှုပါတယ်။ရောရောယခုတရားထိုင်နေပေါ့တရားထိုင်တဲ့အခါမှာမိမိတို့ခန္ဓာကိုယ်ကတခါတခါနည်းနည်းကိုင်းညွတ်သွားတာမျိုးဖြစ်တယ်တခါတခါခန္ဓာကိုယ်အောက်နည်းနည်းကိုင်းညွတ်သွားတယ် တခါတခါလည်းရှေ့ကိုင်းညွတ်သွားတယ်ပေါ့အဲ့ဒါအကိုင်းညွတ်မခံမဲနဲ့ဒီခန္ဓာကိုအနေထားကိုမိမိတို့အမြဲတမ်းလုံးလဝရိယထားပြီးတော့တဲ့တဲ့မမဖြစ်အောင်ထားတယ်နားလည်းပြီးတော့ရုပ်ပြီးတော့ဒီခန္ဓာကိုဒီကြောက်ရုပ်တစ်ခုလိုခြားထားခြားထားတကယ်တော့ကြောက်ရုပ်တစ်ခုခြားထားတကယ်တော့ငြိမ်သက်အောင်အာထုံကြီးကိုတင်ပေးနေတာနော်ယောဂီတို့ဟုတ်လားအဲ့တော့မိမိတို့ခန္ဓာကိုယ်ကနည်းနည်းလေးကိုင်းညွတ်သွားရင်နည်းနည်းဒီလိုလုံးလဝရိယထားပြီးတော့ပြန်မှတ်ရတယ်ပြန်ပြီးတော့ဒီခန္ဓာကိုတဲ့တဲ့မှမထားရတယ်နော်ဟုတ်လားအဲ့တော့ယောဂီတို့ကအဲ့လိုမထားဘူးလုံးလဝရိယမထားဘူးဆိုရင်ခန္ဓာကိုကိုင်းညွတ်သွားတယ်ဟုတ်လားကိုင်းညွတ်သွားတော့သီလမိတ်္တလည်းဝင်လာတတ်တယ်ငိုက်ပြီးတာထိုင်းမင်းတာနားလည်ပြီးတော့ဩဒိသကုတ်ကုသလည်းဝင်လာတတ်တယ်ကာမိသနာပြပါတာလည်းဝင်လာတတ်တယ်ဝိတိကိစ္စလည်းဝင်လာတတ်တယ်ဒီလိုမဟုတ်လားယောဂီတို့အဲ့တော့အဲ့လိုမဖြစ်ရအောင်ကိုတခါတဲ့တသမတ်သေးကိုဒီခန္ဓာကိုယ်ကိုလုံးလဝရိယထားပြီးတော့ဖြောင့်မှတ်နေအောင်ထားရတယ်။နည်းနည်းမှခန္ဓာကိုယ်ကိုင်းညွတ်တာမျိုးမဖြစ်စေရဘူး။ဒါခန္ဓာကိုယ်ညင်တဲ့အောင်ထားတဲ့နည်းကိုရောရောသင်ပေးနေရတော့ဟုတ်လား။ခန္ဓာကိုယ်ထားတဲ့ကညင်နေရမယ်။မလှုပ်စေရဘူး။အဖျားတစ်ထောင်းလောက်တော့မှမလှုပ်မိစေရဘူး။ခန္ဓာကိုယ်ညင်နေအောင်ထားရတယ်။ညင်နေအောင်ထားမှတော့ဒီသင်္ခါရတွေကအလုံးချုပ်ငိမ့်တဲ့အချိန်ရောက်တယ်။ဒါလည်းပြီးတော့ယောဂီတို့။ကဲဥပမာယောဂီတို့မငိမ့်တတ်ဘူးဆိုရပါဆိုရင်ယောဂီတို့ခန္ဓာကိုလှုပ်သွားတယ်ဆိုရပါဆိုရင်တရားထိုင်တဲ့အခါမှာလှုပ်တဲ့အခါယောဂီတို့ဒီခန္ဓာကိုလှုပ်တဲ့အတွက်ကြောင့်ခန္ဓာကိုတုံ့ခံမှုတွေဆိုတာဖြစ်လာတယ်။ဒါလည်းပြီးတော့လက်လှုပ်တဲ့ဆိုရင်လက်နဲ့ပတ်ဝန်းကျင်တုံ့ခံမှုတွေဖြစ်လာတယ်။ဥကောင်းလှုပ်တဲ့ဆိုရင်ဥကောင်းနဲ့ပတ်ဝန်းကျင်တုံ့ခံမှုတွေဖြစ်လာတယ်။တုံ့ခံမှုတွေဖြစ်တော့ယောဂီတို့ဒီရုပ်ကဒီခန္ဓာကိုယ်ကတုံ့ခါတော့ယောဂီတို့ဒီစိတ်ကလည်းအနည်းနဲ့များတုံ့ခါသွားတယ်နားလည်ပြီနော်ယောဂီတို့နောက်တစ်ခုကမိမိတို့ခန္ဓာကိုယ်ထဲမှာသုံးသောကအရှင်ကောင်းကောင်းနဲ့ထွက်နေတဲ့လောဘတင်္ခါရဒေါသတင်္ခါရမောဟတင်္ခါရတွေလည်းတုံ့ခါသွားတယ်နားလည်ပြီနော်ယောဂီတို့ချုပ်ငင်းတဲ့အစ်စ်မရောက်ဖဲနဲ့တုံခါသွားတယ်ပေါ့သဘောပေါက်လားမသိဘူးအဲ့တော့ယောဂီတို့ဟာခန္ဓာကိုယ်လှုပ်ပြီးတော့တရားကျင့်ဦးဇင်းတို့ပြောတာမယုံရင်တရားကျင့်ကြည့်ပေါ့ခန္ဓာကိုယ်ယောဂီတို့လှုပ်ပြီးတော့ကဲရားတဲ့ခါကိုယ်လိုက်ညောင်းတဲ့ခါပြင်းလိုက်မောတဲ့ခါရက်လိုက်နားလိုက်ခန္ဓာကိုယ်အလိုလိုက်ပြီးတော့ယောဂီတို့တလားလောက်အထုတ်ကြည့်နားလိုက်ပြီးတော့ခန္ဓာကိုယ်မလှုပ်ဖဲနဲ့ငြိမ်ငြိမ်သက်သက်စိတ်ကိုငြိမ်သက်သွားထားပြီးတော့ခန္ဓာကိုယ်လည်းမလှုပ်စိတ်လည်းမလှုပ်ဖဲနဲ့ယောဂီတို့တလားအားထုတ်ကြည့်ယောဂီတို့ကိုယ်တိုင်အဖြေပေါ်လာမလို့ဟုတ်လားသဘောမဟုတ်လားမသိဘူးယောဂီတို့ကိုယ်တိုင်ဒီဘလို့ကျင့်တာဟာပို့ပြီးတော့ထူးခြားတယ်အတိညာနဲ့ရတယ်မရဘူးဆိုတာအဖြေမှန်ပေါ်လာလိမ့်မလို့ဟုတ်လားဒီလောဘသင်္ခါရဒေါသသင်္ခါရမောဟသင်္ခါရတွေဘယ်ကျင်နည်းရချုပ်တယ်ဘယ်ကျင်နည်းရချုပ်ဖို့နှေးတယ်ဆိုတာသိလားမလို့ဟုတ်လားနားလည်ပြီးတော့ယောဂီမယုံရင်ချင်းကြည့်ပါဦးဇင်းတို့ကအဲ့လိုချင်းပါလေအဲ့တော့ခန္ဓာကိုမလှုပ်စိတ်နဲ့မလှုပ်ဖဲနဲ့တဏှာကြီးငြိမ်သက်အောင်အဋ္ဌိဋ္ဌံချင်းတဏှာအောင်မြင်2နာရီချင်း2နာရီအောင်မြင်3နာရီ3နာရီအောင်မြင်4နာရီချင်းတိုးတိုးချင်းသွားပါနေ့ရက်ချက်ဝက်12နာရီတော့ကျင့်နေရတယ်နားလည်ပြီနော်နေ့ရက်ချက်ဝက်12နာရီကျင့်နိုင်သွားရင်ကျန်တဲ့နေ့ရက်ချက်ဝက်12နာရီဟာအလိုလိုတို့ကလုံလဝရိယတွေညှတာသွားတယ်လုံလဝရိယတွေအားကောင်းသွားတယ်သတိတမာတိပညာတွေအားကောင်းသွားတယ်နားလည်ပြီနော်ယောဂီတို့သူ့အလိုလျောင်းလေးဟိုကိုယ်ကအားစိတ်ချင်ရမလို့ပဲနဲ့မှတ်လို့ရသွားတယ်နားလည်ပြီနော်တခိုင်းတမိုင်းတွေသဘောပေါက်လားမသိဘူးကျိုးယုတ်သားသားပညာမနော်ကျိုးယုတ်သားသားအားထုတ်ကြရမယ်ဟုတ်လားယခုယောဂီတို့တခုပြောစရာမသားပြတခုရှိပါတယ်မြတ်စွာဘုရားကဒီအာနာပါနထွက်လေဝင်လေကိုတိမ်မွေးအောင်နူးညံ့အောင်ချုပ်ငိမ့်အောင်ရှုမှတ်ရမယ်ဆိုပြီးတော့အာနာပါနစလုတ်ကတည်းကနံပါတ်၄ရှုမှတ်နည်းကိုသင်ပေးပါတယ်နားလည်ပြီနော်အာနာပါနကမ္မထံရှုတဲ့အခါတိမ်မွေးသွားအောင်နူးညံ့သွားအောင်ချုပ်ငိမ့်သွားအောင်နားလည်ပြီနော်နောက်ဆုံး ပတ္တပယံကာယသင်္ခါရံအတ္တသိတ္တမိတိသိခတိပတ္တပယံကာယသင်္ခါရံပတ္တသိတ္တမိတိသိခတိအာနာပါနစတုကရေကလေးခုမြောက်သင်ပေးတယ်နော်ဟုတ်လားရောရင်တော့အဲ့ဒီအာနာပါနကိုသိမ်မွေးအောင်လူညံ့အောင်ခြုံညင်းအောင်ဘာကြောင့်ရှုမှတ်ရတယ်လဲဆိုတာအဲ့ဒီအချိန်မှာရောရီတို့သိလာလိမ့်မယ်နားလည်လာလိမ့်မယ်နော်ဟုတ်လားရောရီတို့ယခုခန္ဓာကိုလှုပ်တာမပြောနဲ့ရောရီတို့ဒီထွန်းနေဝင်လေးယုံရင်ကျန်းတိုင်းရဲ့ဒီခန္ဓာကိုယ်ထဲမှာရှိတဲ့ဝေဒနာတွေယုတ်ကလတ်တွေဟာဒုက္ခတဲ့သဘောဖြစ်တယ်နားလည်ပြီနော်ထွန်းနေဝင်လေးယုံရင်ကျန်းတိုင်းရဲ့ဒီခန္ဓာကိုယ်ထဲမှာရှိတဲ့ယုတ်ကလတ်တွေဝေဒနာတွေဒုက္ခတဲ့သဘောဖြစ်တယ်သဘောပေါက်လားမလို့ယောဂီတို့နားလည်ပြီနော်အဲ့တော့ဒီထွန်းနေဝင်လေးစိတ်မွေးအောင်နူးညံ့အောင်ခြုံငိမ့်သွားအောင်ရှုမှတ်နိုင်တဲ့အခါမှာဒီဝေဒနာတွေယုတ်ကလတ်တွေရှုမှတ်တဲ့စိတ်တွေကချုပ်တဲ့အချိန်ရောက်နိုင်တယ်နားလည်ပြီနော်တခြားတရားရှုမှတ်နေတယ်လေဦးဇင်းတို့ရှုဘူးတယ်နော်ယောဂီတို့တခြားရှုမှတ်နေတယ်လေမှန်ပါတယ်ဥပဇင်းတို့လည်းငယ်တုန်းကရှုရဘူးပါတယ်ဆုံးလုံးစေတော်ဖျားကြီးနီးတို့တင်းစေတော်ဖျားကြီးနီးတို့ရှုမှတ်နေပြီရှုမှတ်ခဲ့ဘူးတယ်မှန်တယ်သူတို့စေတော်ဖျားကြီးတွေရှုမှတ်တဲ့နီးလည်းမှန်တယ်နားလည်ပြီနော်တကယ်သူတို့ရှုမှတ်တဲ့နီးတွေလည်းတကယ်မိညာပုံညာရရှိတတ်တဲ့နီးတွေပဲဥပဇင်းတို့ကျင့်ခဲ့ဘူးတယ်ဒါရင်လည်းဥပဇင်းတို့အာတော်ခေါ်တိုက်ကျင့်ခဲ့ဘူးတယ်နားလည်ပြီနော်အဲတော့ဒီဆုံးလို့တော့ဘုရားကြီးနီးကသူကဥဒင်းတို့ငယ်တုန်းကကျင်းနေတဲ့တော့ဆယ်တော်ဘုရားကြီးတွေကနိုင်ဝဲရှူပါတယ်နိုင်ဝဲဝေဒနာရှူပါတယ်ဒီဒီအာနာပါနကိုနိုင်ဝဲမှတ်ရတယ်ဝေဒနာရှူတာကိုနိုင်ဝဲရှူပါတယ်တဏှာကြီးမှာတဏှာကြီးရှူရဲဆိုရင်တဏှာကြီးမှာအာနာပါနဆွဲနေဝင်နေမှတ်ရတယ်နောက်တဏှာကြီးကိုဝေဒနာရှူပါတယ်နားလည်ပြီနော်အဲ့တော့ပထမတဏှာကြီးအာသာပါဏမှတ်ထားတော့သတ္တမာရိဒိဋ္ဌာအာကောင်းလာတယ်။အာကောင်းတော့ဝေဒနာရှုတဲ့အခါရောက်တော့သူကဝေဒနာတွေစူးစူးဆိုင်ဆိုင်ရှုလို့ရလာတယ်။နားလည်ပြီနော်။အဲ့ဒီအချိန်မှာသူကသောသောကထွက်နေဝင်လေခပ်ပြင်းပြင်းလေးရှုချိန်မှတ်တဲ့နေရာကနေပြီးတော့နောက်နိုင်ဝဲနောက်တဏှာကြီးမှာတိမ်မွေးလာတယ်။နူးညံ့လာတယ်ချုပ်ငိမ့်လာတယ်။နားလည်ပြီနော်သဘောပေါက်လားမသိဘူးယောဂီတို့ရှင်းလားမသိဘူးဒါအဆုံးလုံးစေတော့ဘုရားကြီးတို့နီးဟာတချို့ရောက်တော့ဒီဟိုဖရာဟောနဲ့မတည်ညွတ်ဘူးဆိုပြီးတော့ချို့ဝေပန်လို့ပြောနေတဲ့ဇကားကိုရှင်းပြနေတာတော့ယောဂီတို့ဟုတ်လားသဘောပေါက်လားမသိမဟုတ်ဘူးအဲ့ဒါဦးဇင်းတို့ကိုယ်တိုင်လည်းရှုခဲ့ဘူးလေဒီနီးတွေကိုနားလည်ပြီနော်တကယ်တမ်းလည်းဒီမိမိတို့ဝိပဿနာဉာဏ်နဲ့ရနိုင်တယ်မဉ္ဇဉ်ပုံဉာဏ်နဲ့ရနိုင်တယ်နော်ဟုတ်လားနောက်ဝင်တို့တင်းကိုထဲတော့ဘုရားကြီးနီးလဲရှုခဲ့ဘူးတယ်တင်းကိုထဲတော့ဘုရားကြီးတို့ဟာဘလို့ပြလဲဆိုတော့ရှုလဲရှုရှုလဲရှုဆိုပြီးတော့သူကညွန်ကြားတယ်သူကထွန်းနေဝင်လဲရှုမှတ်ချက်ရှုရင်းနဲ့ဒီဝေဒနာကိုရှုတဲ့နည်းကိုသင်ပေးတာတော့ရှုလဲရှုရှုလဲရှုတော့ဒီသမာဓိသိက္ခာနဲ့ပညာသိက္ခာတွဲသွားတဲ့သဘောတွေ့ရတယ်နော်ဟုတ်လားနားလည်ပြီနော်ယောဂီတို့အဲ့တော့ပထမပိုင်းမှာလို့ပြင်းပြင်းထန်ထန်ရှုမရာကနေပြီးတော့နောက်ပိုင်းရတော့သူခန္ဓာကိုယ်ကကြောက်ရွံ့လို့ငြိမ်သက်သွားတယ်။သဘောပေါက်လားမသိရောလေ။ကြောက်ရွံ့လို့ငြိမ်သက်သွားတော့ဒီထွက်နေဝင်နေရလဲတိမ်မွေ့သွားတယ်၊နှူးညံ့သွားတယ်၊ချုပ်ငိမ့်သွားတယ်။ဝေဒနာတွေယုတ်ကလတ်နဲ့ရှုမှတ်တဲ့စိတ်တွေကလည်းတိမ်မွေ့သွားတယ်၊နှူးညံ့သွားတယ်၊ချုပ်ငိမ့်သွားတယ်။ဟုတ်လား။ကြောက်ရွံ့သဘောပေါက်လားမသိဘူး။အဲ့တော့ဒီအာနာပါနစတုကနီးကြောက်ရွံ့ရှုမှတ်တဲ့နီးအခုမြတ်စွာဘုရားကထွက်နေဝင်လေးကိုတိမ်မွေးအောင်နူးညံ့အောင်ခြုံနေအောင်ရှုမှတ်ရမယ်လို့သင်ပေးတယ်နော်ဟုတ်လားအဲ့တော့ထွက်နေဝင်လေးကရုပ်ရင်းကျန်းတယ်လို့မရဘူးတိမ်မွေးနေမှနူးညံ့နေမှခြုံငိမ့်နေမှဒီခန္ဓာကိုယ်ထဲမှာရှိတဲ့ဝေဒနာတွေယုတ်ကလတ်တွေရှုမှတ်တဲ့စိတ်တွေကချုပ်သွားတယ်နော်ဟုတ်လားယောဂီတို့တိမ်မွေးမှုနူးညံ့မှုမရှိဘူးဆိုရင်လေးရှုသွင်းလိုက်တဲ့အခါလေးရဲ့ရုပ်ရင်းကျန်းတယ်မှုကြောင့်ခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့ယုတ်ကလတ်တွေကတုံခါသွားတယ်လို့ဟုတ်လားဒီယုတ်ကလတ်ရှိနေတွေကလှုပ်သွားတယ်လှုပ်သွားတော့အနေရှိတဲ့ဒီရေပလင်းလေးထဲမှာဒီလိုလှုပ်လိုက်တဲ့အခါ အနေရအပေါ်တက်လာတယ်လို့ဖြစ်သွားတယ်မဟုတ်လားသဘောပေါက်လားမသိဘူးလေကျူသွင်းလိုက်တဲ့အခါဒီယုတ်ကလတ်တည်းကတုံခါသွားပြီးတော့မချုပ်ငိမ့်မဲ့ဖြစ်တတ်တယ်သဘောပေါက်လားမသိရောပြီးတော့ဒီဝေဒနာတွေကတုံခါပြီးတော့မချုပ်ငိမ့်မဲ့ဖြစ်တတ်တယ်ဓမ္မကြီးတွေသဘောပေါက်ပြီနော်အဲ့တော့ထွေးလေဝင်လေးကိုတိမ်မွေးအောင်နူးညံ့အောင်ချုပ်ငိမ့်အောင်ရှင်းမရမလို့ဟုတ်လားအဲ့လိုရှင်းမနိုင်မှခန္ဓာကိုယ်ကကြောက်ရွံ့လို့ဖြစ်သွားတယ်ဝိဒနာတွေယုတ်ကလတ်တွေရှုမှတ်တဲ့စိတ်တွေချုပ်သွားတယ်အတင်္ကတသဘောကိုတွေးရတတ်တယ်နားလည်ပြီနော်အဲနိုင်ပြီးသွားပြီဒီလောက်နားမယ်သာဓုခေါ်